to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်ရဲ့2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမရိတန်းစင်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။အမေရိကန်ရှိနေကျဝီလျံဘာဟာအခုလက်ရှိအချိန်မှာအောက်လွတ်တော်ပြည်သူ့ငွေစည်ရင်းကော်မတီရှေ့မှာအမတ်တွေရဲ့မေးခွန်းတွေကိုဖြေနေပါတယ်။အမေရိကန်ဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့အီရန်သမ္မတကရှုတ်ချပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နိုင်ငံနဲ့ဇက်မှလှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းမယ်လို့နိုင်ငံစလုံးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ထဲက6မြို့နယ်မှာညမထွက်ရအမိန့်ထုတ်ထားပြီးဖမ်းဆီးစစ်ဆေးနေတာတွေရှိတယ်ဆိုတာကိုဒေသခံတွေကအခုလိုပြောပါတယ်။
ဒီရေလိုခေါ်တဲ့အဖြစ်တွေကသူ့ဟာဒီတနေ့ပြထောက်တယ်ပြီးတော့အင်ဂျင်အင်ကိုလိုတန်ဖရာဖြစ်နေဆိုတော့အဲ့ဒီကိုဝယ်ပုံတယ်ချတယ်အဲ့တော့ဒါကလေကျေဖြစ်ဖြစ်
ကြောက်တော်ဒေသခံဦးစော်ဝင်းပြောပြသွားတာကိုနားဆင်ကြရမှာပါဒီသတင်းနဲ့အတူတကြံအတွင်းရာသီဥတုပူပြင်းလာကြောင်းခရမ်းလွန်ရောင်ကြီးအန်ဒီယာကိုသတိထားကြဖို့သတိပေးချက်ကိုလည်းနားဆင်နိုင်ပါတယ်အမေရိကန်သမ္မတကအမိမြေလုံခြုံရေးဝန်ကြီးကိုရုတ်တရက်ရာထူးကဖယ်ရှားလိုက်တဲ့အကြောင်းကိုလည်းနောက်ပိုင်းမှသိကြရမှာပါရှင်အဲဒီနောက်တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရှေ့နေကျဝီလျံဘာဟာအောက်လွတ်တော်ပြည်သူ့ငွေစည်ကော်မတီရှေ့မှာမိ мян ချွတ်တွေကိုဖြေချနေပါပြီကော်မတီဝင်လွတ်တော်အမတ်တွေကမေးကြတဲ့မေးခွန်းတွေထဲ2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့အပေါ်အတူးဆုံရစစ်ဆေးမှုရောဘတ်မူလာရဲ့အစီအခံစာနဲ့ပတ်သက်တာတွေလည်းပါပါလေဒီကြားနာပွဲရဲ့ရွေးချက်ကမစ္စတာမူလာရဲ့အစီအခံစာနဲ့မဆိုင်ပဲမစ္စတာဘာရဲ့ကြိုတင်ထုတ်ပြန်ချက်ထဲမှာလည်းစင်ကစားနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။ကျောင်းနာပွဲရဲ့အဓိကအကြောင်းအရာကတော့လာမယ့်အောက်တိုဘာလမှာစတင်မယ့်ဗန်ဒါနှစ်အသစ်မှာတရားရေးဌာနအတွက်အစိုးပြုတင်ပြထားတဲ့ဗန်ဒါငွေယာရချက်ကိစ္စပါ။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေမှာပြည်ပကဝင်ပြီးဆွတ်ဖက်တာမျိုးကနေကောက်ွယ်ဖို့တရားရေးဌာနရဲ့လှုပ်ဆောင်ချက်တွေကိုတော့ရှင်းနေချုပ်ဘာကသူ့ကြိုတင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးရွေးကောက်ပွဲတွေအနှောက်အယှက်ကင်းရေးဟာတရားရေးဌာနရဲ့အဓိကကိစ္စရပ်တစ်ခုဖြစ်တယ်လို့ပြောထားပါတယ်။
ဣသရေလနိုင်ငံမှာဒီကနေ့လွှတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြတာကတော့လက်ရှိဝင်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘယ်နီဂန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ကြပါလိမ့်။မဲပေးပွဲမတိုင်ခင်ကောက်ယူရလူထုစစ်တမ်းတွေမှာတော့မစ္စတာနေတန်ယာဟုရဲ့လိုက်ကုတ်ပါတီနဲ့မစ္စတာဂန့်စ်ရဲ့ဘလူးအန်ဝှိုက်ပါတီတို့ဟာလွှတ်တော်အမတ်120ရှိတဲ့ခနက်ဆက်အစ္စရေးလွှတ်တော်မှာတူညီတဲ့အမတ်ရည်တွေရတာကိုပြထားပါတယ်။အဲ့ဒီတိုင်းသာဖြစ်မယ်ဆိုရင်တော့အသက်69နှစ်အရွယ်မစ္စတာနေတန်ယာဟူဟာသူ့ရဲ့မဟာမိတ်ပါတီတွေနဲ့ပေါင်းပြီးတော့ညွန်ပေါင်းဖွဲ့ပြီးသက်တမ်း5ချိန်မြောက်ဝင်ကြီးချုပ်ဖြစ်လာွယ်ရှိနေပါတယ်။အနိုင်ရမယ်ဆိုရင်တော့အစ္စရေးရဲ့သက်တမ်းအရှိဆုံးဝင်ကြီးချုပ်ဖြစ်လာွယ်ရှိပြီးနိုင်ငံတည်ထောင်သူဒေးဗစ်ဘန်ဂူရီယန်ထက်တောင်မှဝင်ကြီးချုပ်သက်တမ်းကျော်သွားမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကရှုတ်ချပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ကြေညာလိုက်ပြီးနောက်တည့်မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။ပြည်ပအစိုးရတခုရဲ့အဖွဲ့အစည်းတခုခုကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကသတ်မှတ်တာဒါပထမဆုံးအကြိမ်ပါ။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဌာနကဦးစီးလှုပ်ဆောင်တဲ့ဒီထူးခြားတဲ့သတ်မှတ်ချက်အရအီရန်နိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်တဲ့နိုင်ငံတခုဖြစ်တယ်ဆိုတာကမကIRGC တပ်ဖွဲ့ဟာအကြမ်းဖက်ဝါဒကိုနိုင်ငံရေးလက်နက်တစ်ခုအဖြစ်ငွေကြေးထောက်ပံ့ပြီးအားပေးအားမြောက်လုပ်နေတယ်ဆိုတာအတိအမှတ်ပြုလိုက်တာဖြစ်ပါတယ်လို့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒါ့အပြင် IRGC ဟာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီလှုပ်ရှားမှုကိုလမ်းညွှန်အကောင့်ထဲဖော်တာမှာအီရန်အစိုးရရဲ့အဓိကနီလန်းဖြစ်တယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့သတ်မှတ်ချက်ဟာဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ဂုဏ်သိက္ခာတက်အောင်လုပ်ပေးမှသာဖြစ်ပြီးအီရန်နိုင်ငံသားတွေကြားညှဉ်းပန်းမှုကိုအားပေးမှသာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်။
လီဗျားနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကစီးရီးယားဖြေရှားမှာမဟုတ်တဲ့အတွက်နိုင်ငံရေးပါတီအနေနဲ့နိုင်ငံရေးအရသာအဖြေရှားနိုင်ဖို့အတွက်အမြန်ဆုံးဆွေးနွေးကြဖို့ကိုကုလသမဂ္ဂတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ကုလသမဂ္ဂအနေနဲ့အကူအညီပေးသွားမယ်လို့လည်းတွင်းမှူးချုပ်ရဲ့တင်းလာနေနောက်ပိုင်းကြေညာချက်မှာဖော်ပြထားပါတယ်။မြို့တော်ထရီပိုလီမှာလေပက်နေစဲတစ်ခုတည်းသောမီဒီကာလေယာဉ်ကွင်းကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့ဆိုပြီးတော့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကို ဩဇာခံတဲ့တပ်တွေကပြောဆိုပြီးနောက်ပိုင်းကုလသမဂ္ဂမှုချုပ်ကခုလိုပြောလိုက်တာပါဒီလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရတာတွေမရှိပေမဲ့လေစိတ်ကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်လေပြားမြတ်သားစစ်တဲ့အကြီးကဲဘူးချုပ်ဂျီဟက်ဖတာရဲ့လွှတ်ရဟာအနာသိမ့်မှုကျူပန်းနာလို့ကုလသမဂ္ဂထောက်ခံပေးထားတဲ့လေပြားဝင်ကြီးချုပ်ဖိုင်ယက်ဆာရက်ကပြောဆိုထားပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်ไตโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไตแลมิเตอร์190 kHz 1505ตัวนี้ก็ทุ่นลงไปอยู่นะครับ
อยู่กันในอินคันญาเปตรีนี่ကိုได้เสร็จแล้วเปียกนี่บาเลยမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနေဆက်မြင်းတျောက်လှူရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုစတင်တိုက်ခိုက်ဖို့အတွက်သူတို့နိုင်ငံကိုအတူချောက်ကံပြုမှာမဟုတ်ဘူးလို့ပြောပါတယ်။ ABLS ရှေ့နေကနေပြီးတော့မှကျင်းပတဲ့နိုင်ငံနဲ့ကြားဆောင်တပ်ဖွဲ့တွေအကြားအစင်းမြင့်အရာရှိကြီးတွေစီဝေးပြီးဒီကနေ့ရဆွေနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။အကြံဖက်သမားတွေနဲ့အကြံဖက်အုပ်စုတွေဟာဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။နိုင်ငံနဲ့ဆက်တောက်မှာလှူရှားနေတယ်လို့နှစ်ဖက်အစိုးရတွေအရင်ကပြောထားဘူးတာကတော့ရခိုင်လူမျိုးစုတနက်ကိုင်းအဖွဲ့ AA နဲ့အကြံဖက်ဝါဒီအုပ်စုအဖြစ်တရားဝင်သတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့တွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တပ်ဖွဲ့အနေနဲ့နေဆက်ဒေသတလျှောက်တက်ကြွနှူးကြစွာစစ်စစ်ကြံ့မှတ်သွားမှာဖြစ်ပြီးအကြမ်းဖက်သမားတွေဖြတ်တန်းဝင်ရောက်လာတဲ့တရင်အချက်နဲ့လက်ခံရရှိရင်ဒါစီပိတ်ဆို့ရှာဖွေသွားမယ်လို့ဖော်ပြထားပါတယ်။နေဆက်ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအပေါ်ပြစ်ခတ်တိုက်ခိုက်တာမျိုးဖြစ်လာတဲ့ဆိုရင်အကြောင်းရင်းမှန်ဖော်ထုတ်ဖို့အတွက်အရေးပေါ်စီဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ပယ်ချမ်းကစိတ်မာတင်ကြုံမော့ကိုလက်နက်ခဲရန်အပြည့်အစုံနဲ့ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တပ်ဖွဲ့ဝင်အတော်များများဘင်္ဂလားဒေ့ရှ်ဘက်ကတနင်္ဂနွေနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနေကြောင်တပ်ဖွဲ့တွေကြာစည်းဝေးလုပ်တာပါအစည်းအဝေးတွင်ဆွေးနွေးတဲ့အထက်မှာအဲဒီလိုတပ်ဖွဲ့တွေလှုပ်တဲ့ကိစ္စပါသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးစိတ်မာတင်ကျွန်းဟာဘင်္ဂလားဒေ့ရှ်ပိုင်းဖြစ်ပြီးဒီကျွန်းနဲ့ပတ်သက်လို့နိုင်ငံခြားတန်တမာရေးတင့်မာမှုတွေဖြစ်ထားမှုပါတယ
်ဟောင်ကောင်မှာ2014ခုနှစ်တုန်းကဖြစ်ခဲ့တဲ့ထိလှုပ်ရှားမှုဒီမိုကရေစီရေးဆန္ဒပြပွဲကြီးတွေရဲ့ခေါင်းဆောင်၃ယောက်ကိုဒီကနေ့မှပြစ်ဒဏ်စီရင်လိုက်ပါတယ်ဖန်နီထိုင်းချန်ကင်မန်နဲ့ဖုံးတော်ကြီးချူယူမင်းတို့ကိုအများပြည်သူအနောက်ဆက်ဖြစ်အောင်ကြံစီမှုဆိုင်ရာဆွဲချက်အတွက်အပြစ်ရှိတဲ့ကြောင်းတရားရုံးကဆုံးဖြတ်ပါတယ်။ဘယ်နီတိုင်းနဲ့ချန်ကင်မန်တို့နှစ်ယောက်ကိုအများပြည်သူအနောက်ဆက်ဖြစ်အောင်တခြားသူတွေကကျူးလွန်စေဖို့အားပေးအားမြောက်လုံးမှုဆိုင်ရာဆွဲချက်နဲ့ပါအပြစ်ရှိတဲ့ကြောင်းဆုံးဖြတ်ပါတယ်။သူတို့တို့ရဲ့ဟောင်ကောင်မြို့လယ်ကိုတင်ပိုက်ကြလို့ဆိုရမယ့် Occupy Central ဆိုတဲ့လှုပ်ရှားမှုကို2013ခုနှစ်မှာဦးဆောင်ခဲ့ကြတာပါ။အဲဒီကနေတဆင့်2014ခုနှစ်မှာတော့ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ရဲ့အဓိကကျတဲ့နေရာတွေ89ရဲ့ကြာပိတ်ဆို့သွားခဲ့ရပါတယ်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာမနေ့ပြန်ဗိုလ်ထူးနေ့ကြာရင်အမေရိကန်ပြည်ထောင်စုခီးစဉ်စတင်တော့မှာဖြစ်ပြီးကြာသပတေးနေ့မှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာပါ။သူခီးစဉ်ကနေအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆောက်အောင်လုပ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းအစောပိုင်းမှာသမ္မတမွန်ကပြောထားမှုပါတယ်။ VNM နိုင်ငံဟနွိုင်းမြို့မှာဖေဖော်ဝါရီလကလုပ်တဲ့ထိပ်သီးစည်းဝေးပွဲတွင်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ကြားသဘောတူညီချက်တစ်ခုကိုမရဘဲမအောင်မမြင်ဖြစ်ထားတာပါ
။ဆွေးနွေးနိုင်ငံခါတွတ်မြို့တော်ကဆူဒန်စစ်ဌာနချုပ်အပြင်ဘက်မှာတနက်ပြစ်တမ်းတွေဒီကနေ့မှကြားနေရပါတယ်။သမ္မတအိုမာအယ်ဘာရှာနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုပွဲတွေ3ရက်မြောက်နေ့မှာအဲ့လိုတနက်ပြစ်ခတ်တဲ့တွေကြားရတာပါဆန္ဒပြလူအုပ်စုကြီးတစုဟာစစ်ဌာနချုပ်အပြင်ဘက်မှာစနေနေ့တုန်းကစူရေးဆန္ဒပြနေကြတာဖြစ်ပြီးတော့သမ္မတအယ်ဘာရှာရဲ့နှစ်30ကြာအာဏာရှင်အုပ်ချုပ်မှုအဆုံးသတ်ဖို့တောင်းဆိုနေကြတာပါခါတွင်မြို့တော်ကဆန္ဒပြသူတွေကိုလုံခြုံရေးစစ်တပ်တွေကဖြိုခွဲတာကြောင့်လူ6ယောက်တည်ဆုံသွားခဲ့ရပါတယ်။သမရဘာရှာအစိုးရဟာနိုင်ငံစီးပွားရေးကိုစီမံခန့်ခွဲတာညံ့ဖြစ်လွဲချော်နေတယ်လို့ဆန္ဒပြသူတွေကဆွဆဲကြပြီးတော့ဒီဇင်ဘာလ19ရက်နေ့ကတည်းကဆန္ဒပြပွဲစတင်ခဲ့တာပါ။စီးပွားရေးဆိုးနေတာကြောင့်စားတော့ကုန်နဲ့လောင်စာဆီစင်းနှုံးတွေတက်ပြီးတော့နိုင်ငံသားငွေပြတ်လတ်တဲ့အထိဖြစ်နေပါတယ်။ဆန္ဒပြပွဲတွေကိုအစောပိုင်းနှိမ်ပြီးဖြိုခွဲတာတွေမှာအမမြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်နှိမ်နေဖို့ကြိုးစားတဲ့အနေနဲ့ဖေဖော်ဝါရီ22ရက်နေ့မှာတော့သမရဘာရှာကနိုင်ငံတော်အရေးပေါ်ခြေအနေကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းအနာဂတ်အလားအလာကိုနိုင်ငံကငွေကြေးရမုံငွေဖွဲ့ IMF ကရှော့ချခံမှန်းလိုက်ပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမောင်းမှုတွေကိုအဓိကအကြောင်းချက်တစ်ခုဖြစ်ထောက်ပြပြီးတော့တိုးတက်မှုနှုန်းရော့ချမယ်လို့ခံမှန်းတာပါ။ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းဟာ 3.3% ခန့်နှုန်းရှိတယ်လို့ IMF ကခံမှန်းတာကြောင့်2018ခုနှစ်က 3.6% ခန့်နှုန်းရှိတဲ့ကနေကျသွားတာပါ။ဒါဟာ2016ခုနှစ်ကနေအတူတူဖြစ်ပြီး2009ခုနှစ်ကတည်းကဆိုရင်တိုးတက်မှုအနေဆုံးဖြစ်ပါတယ်။ဇန်နဝါရီလကခံမှန်းချက်မှာတော့ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းကို 3.5% ခန့်နှုန်းရှိမယ်လို့ IMF ကခံမှန်းထားမှုပါတယ်။ 2018ခုနှစ်က 1.9 ရာခိုင်နှုန်းရှိခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ထုတ်တက်မှုနှုန်းဟာဒီနှစ်မှာ 1.3 ရာခိုင်နှုန်းပဲရှိမယ်လို့လည်း IMF ကခန့်မှန်းပါတယ်။ယူရိုငွေကြေးကိုအသုံးပြုတဲ့ဥရောပ19နိုင်ငံပေါင်းရဲ့ထုတ်တက်မှုကတော့2019ခုနှစ်မှာ 1.3 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းတာကြောင့် 2018ခုနှစ်က 1.8 ရာခိုင်နှုန်းရှိခဲ့တာနဲ့ဆိုင်ရောကျသွားတယ်လို့2023ခုနှစ်ခေတ်ကဆိုရင်အနှိမ်ဆုံးဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ထုတ်တက်မှုနှုန်းဟာမနှစ်က 3.8 ရာခိုင်နှုန်းရှိခဲ့တာကနေဒီနှစ်မှာ1ရာခိုင်နှုန်းရှိမယ်လို့နည်းနည်းတိုးပြီးခန့်မှန်းပြီးမြဲလေနှစ်စာပိုင်းမှာခန့်မှန်းခဲ့တာတဲ့ဆိုင်တော့ရောကျသွားပါတယ်။ထိုင်းနိုင်ငံမှာဂျာမန်ကမ္ဘာလက်ခီးတဲ့တူအူကိုမရင်းချင်းတပ်ဖြတ်မှုနဲ့ထိုင်းနိုင်ငံသားအမိုက်ကောက်သူတူအူကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။အသက်29နှစ်အရွယ်ဂျာမန်နိုင်ငံသူကမ္ဘာလက်ခီးတဲ့ရဲ့အလောင်းကိုထိုင်းပင်လယ်ကွေ့ကရှုခင်းကောင်းလာတဲ့ခိုစီချန်းကျွန်းမှာတရွေ6တွေကြောက်တုံးကြောက်ခဲတွေနဲ့ဖုံးကွယ်ပြီးမြုပ်ထားတာကိုတနင်္လာနေ့ကတွေ့ခဲ့တာပါ။သူရဲ့မျက်နှာနဲ့ဦးခေါင်းတို့မှာအပြင်းအထန်ရိုက်နှက်ခံထားရတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရခရစ်စနာဖတ်တနာချာရုံးကထုတ်ပြန်ကြတဲ့ခုမှပြောထားပါတယ်။လူသားမှုတန်ကြားနဲ့ဖန်ဆီးထားသူဟာအသက်23နှစ်အရွယ်ရိုနာကွန်ရူမရွန်လို့လည်းဆိုပါတယ်။ဂျာမန်မျိုးသမီးဟာမလ23ရက်နေ့ကထိုင်းနိုင်ငံကိုရောက်လာတာဖြစ်ပြီးအခင်းပြည့်ရအနီးမှာထိုင်းနိုင်ငံသားကတွေ့ပြီးတော့မရင်းချင်းခဲ့တဲ့အကြောင်းအဲဒီနောက်ရဲကိုသွားတိုင်မှာကြောက်တဲ့အတွက်နှစ်ထင်းနဲ့မျက်နှာကိုကြောက်တုံးနဲ့ထုပြီးရိုက်တက်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။သူဟာပြစ်မှုမကျူးလွန်ခင်မူရစီသုံးဆွဲထားတယ်လို့မခံတဲ့အကြောင်းရဲပြောခွင့်ရအထဏာကွန်းက AFP သတင်းဌာနကိုပြောပါတယ်။အကင်းပြည်ပြည်နိုင်ငံငယ်ကြမှာမရေလူသားမှုကျူးလွန်သူလို့တန်များရှိသူကိုသူ့နေအိမ်မှာသွေးဆိုးနေတဲ့အင်ဂျင်နဲ့ပေါင်းပြီးဝတ်ထားလိုက်တာတွေ့ရပြီးတော့ဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ကပြောပါတယ်။2024ခုနှစ်တုန်းကတော့ခိုတောင်ကျွန်းပင်လယ်ကမ်းခြေမှာပြည်တင်ကဘာလက်ခီးတဲ့နှူးကိုတပ်ဖြတ်မှုနဲ့မြမရွှေပြောင်းလူသမားနှူးဖမ်းဆီးခံရပြီးတည်တံချမှတ်ခံထားရပါတယ်။အရေးအမှုကိုစုံစမ်းစစ်ဆေးတာနဲ့တရားခွင်အမှုစစ်ဆေးတာတွေအပေါ်လေးလာစောင့်ကြည့်သူတွေကဝေဖန်ပြောဆိုပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံသားနှစ်ဦးဟာထိုင်းတရားရုံးချုပ်မှာနောက်ဆုံးအယူခံတင်သွင်းထားပါတယ
်။အင်္ဂါနေ့ညနေပိုင်းထိတ်တန့်ရောင်းနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကစစ်ရေးနဲ့ပြည်သူတွေရဲ့လုံခြုံရေးဘေးကင်းရေးအခြေအနေဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်ရဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာအစိုးရစစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေပို့တိုးပြီးချလာတဲ့အတွက်စစ်ရေးတင်းမာမှုအတော်လေးကိုပိုပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်တယ်လို့ရခိုင်တပ် AA ပြောခွင့်ရကပြောပါတယ်။စစ်ဖြစ်နေလို့လုံခြုံရေးအခြေအနေကြောင့်ညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာတော့အမိန့်မနာခံမှုနဲ့အရသာတချို့ဖန်စီခံရတာအာနာပိုင်တွေဘက်ကမတင်ကမှုနဲ့နေအိမ်တွေကိုအင်အားသုံးဝင်ရောက်စစ်ဆေးနေတာတွေရှိသလိုဒေသခံပြည်သူတွေနေစဉ်လူမှုဘဝစားတောက်လုက္ကင်မှုတွေအခက်အခဲဖြစ်ရတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ဒေသခံတွေကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားစစ်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့အခုလက်ရှိမှာမြမစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေထပ်တိုးချထားပြီးဘူးသီးတောင်မြောက်ဦးနဲ့မင်းပြားမြို့နယ်တွေဘက်မှာရင်ဆိုင်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ရခိုင်တပ်မတော် AA ရဲ့ပြောခွင့်ရခိုင်သူခါကပြောပြပါဗျာ။
အော်ဒီရဲပိုင်းမှာတော့ဒီဘူးတီတော်မျိုးနဲ့ဒီဝင်းရဲယုံဖက်မှာဖြစ်ခဲ့တာရှိတယ်နောက်တော့မြောက်ဦးနဲ့ဒီမင်းပြကြပေါ့နော်အဲ့ဒီကျောင်းတောင်ရွာရဲ့အချင်းမြောက်ဖက်တောင်တန်းဘုံမှာဖြစ်တာတည်းရှိတယ်ဆိုတော့အဲ့ဒီကျောင်းတောင်ရွာရဲ့အချင်းမြောက်ဖက်တောင်တန်းဘက်မှာတော့ဟိုတိုက်ပွဲဖြစ်တာ၄ရက်ဆက်တိုက်လောက်ဖြစ်နေပြီပေါ့ဆိုတော့တော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာရှိတယ်ဟိုအမြင့်ပြရှင်ဖုံးရဲဆိုတဲ့ဥစ္စာကြီးအိုပြီးတော့မှနော်ဒီဆက်ပြီးတော့ထိုးစစ်တွေလုပ်နေမယ်ဆိုရင်တော့ဟိုတိုက်ပွဲကတော့ဒါဆက်ပြစ်မှာပေါ့သူတို့ဒီဘာစစ်တပ်ဘက်ကတော့နော်ဒီလူဝင်အားလက်နဲ့အင်အားတွေထားပြီးတော့ပြစ်နေတာတွေရှိတယ်ဆိုတော့ဒီရဲပိုင်းမှာလည်းပဲသူတို့ထားပြီးတော့ထိုးလာနိုင်တဲ့အနေအထားတွေကိုတွေ့နေတယ်ဟိုထိုးစစ်ကြီးတွေလောက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းဒါဟိုကြေကြေပြတ်ပြတ်ဒါခံစစ်ကိုလုံးဝမဲ့အနေအထားတော့ရှိတာဆိုတော့တိုက်ပွဲကတော့တကယ်ဟိုဥစားဒီသူတို့ဘက်ကထားပြီးတော့ထိုးစစ်ကြီးလောက်လာလို့ရှိရင်တော့တိုက်ပွဲ area ကပေါ်ပြီးတော့ကျေလာနိုင်တယ်လို့တိုက်ပွဲရဲ့ပြင်းထန်မှုကလည်းဒီချက်ပေါ်ပြီးတော့ပြင်းထန်လာမှာပါ
အခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တပ်မတော်သတင်းမှန်ပြန်ကြားရေးဘက်ကတာဝန်ရှိတဲ့သူတွေကို VOA မြန်မာပိုင်းကအချိန်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လုံခြုံရေးအခြေအနေအရညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာကြောက်တော်မြို့နယ်ထဲမှာတော့မနေ့တနင်္လာနေ့ညကလက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေထွက်ပေါ်နေတဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြပါတယ်။ဒါအပြင်ဒေသခံလုံခြုံရေးတပ်တွေဘက်ကနေတအိမ်ကိုအင်အားသုံးပြီးဝင်ရောက်စစ်ဆေးမှုရှိခဲ့တယ်လို့ကြောက်တော်ဒေသခံဦးစောဝင်းကပြောပြပါဗျ
။လုံခြုံရေးဆိုတာကပြည်သူတွေအတွက်လုံခြုံရေးနေထိုင်မှုကာကွယ်ရေးပေးရတဲ့အခွင့်အရေးကိုပြောတာပဲမလား။ဘာဖြစ်လဲဆိုတော့မင်းကညနေဖြစ်ပေါ်ပြီးကြည့်လိုက်လို့လုံခြုံရေးလို့ခေါ်တဲ့အဖွဲ့တွေက သူ့ဟာဒီတနေ့ပြစ်ထောက်တယ်ပြီးတော့အင်ဂျင်အိမ်ကိုလိုတန်ဖရားဖြစ်ပြီဆိုတော့အဲ့ဒီကိုဝယ်ပုံလဲခြားတယ်အဲ့လိုမျိုးလေးလေအဲ့တော့ဒါလည်းကျေးဇူးအဖြစ်တစ်ခုနဲ့မပြီးဘူးကွာ။ဟိုပီပီကိုမြင်ရင်ဟိုပီပီကကြောက်တယ်။သူတို့ကိုမြင်ရင်ပီပီကလန့်တယ်။အဲ့လိုမျိုးလေးတွေဆိုတော့လွဲမှားကြတယ
်။အခုလိုမျိုးစစ်ဖြစ်နေတဲ့မြို့နယ်6မြို့နယ်ထဲမှာည9နာရီကနေမနက်9နာရီထိညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားတဲ့အတွက်ရခိုင်ဒေသခံပြည်သူတွေမှာအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ရသေးတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ်
။ဒီကျမတို့ရခိုင်ပြည်နယ်ဒီရသေးတော်မျိုးနယ်ဆိုတာကတော့ညသောအဖြစ်လဲလုံးလဲစားတယ်များပါတယ်။နောက်တစ်ခါဒီချောင်းတွေကိုအမိန်သဟေးပြုတ်ပြီးတော့စငါလုတ်စားတဲ့လူတွေများတယ်။အဲနောက်တစ်ခါတနေ့လုံးမှတနေ့စားပြီးတော့တောတောင်တွေကိုဝင်ပြီးတော့ချင်းရှာလာတို့ဘောဂုံတို့ဖားလေးတွေရှာလာတို့အဲ့ဒီလုပ်ငန်းတွေကိုဟိုလုံးချရတာရှိရဲ့အဲ့တဲ့ကြောင့်ဒီတရားလေးစေးလေးပုံမှန်ဆိုလို့ရှိရင်ည9နာရီမထွက်ရဘူးမနေ့9နာရီမထိုးမချင်းမထွက်ရဘူးဆိုတာကတော့သူတို့အတွက်ဒီလိုလုတ်ခိုက်စားပါဝါကတော့တော်တော်အခက်အခဲရှိကြမှာတော့သိကြပါလေချင်း
ဒီတိုက်ပွဲတွေကြားမှာအသက်ဘေးကစိုးရိမ်ရလို့စစ်ပြေးဒုက္ခတွေ2000ကျော်လောက်ထွက်ပြေးတိတ်ဆောင်နေကြရပြီးသူတို့အတွက်အရေးပေါ်တောက်သုံးရင်လည်းစားနပ်ရိက္ခာအခက်အခဲရှိနေပါတယ်။ဒါပေမဲ့ဒေသတွင်းလုံခြုံရေးကိုအကြောင်းပြပြီးတော့စစ်ပြေးဒုက္ခတွေအတွက်အလှူတွေကိုမပေးဖို့ကန့်သက်ပိတ်ပင်မှုတွေနဲ့ကြုံနေရတယ်လို့လည်းအရင်တုန်းကမောင်းတော့မှနေထိုင်ခဲ့တဲ့အခုလက်ရှိစစ်တွေဒေသခံတအူးဖြစ်တဲ့ဦးဝင်းလှိုင်ကပြောပြပါဗျာ။
အခုအနေနဲ့အကောင်းဆုံးအစီအမံခန့်ခွဲမှုတွေကိုပြည့်စုံရှင်နဲ့ကျွန်တော်လုံခြုံရေးတို့ဆောင်ရဲနဲ့ကျွန်တော်စောရဲတော့ရဲ့နေထိုင်ရဲကိုဒီချားပစ်နေခြင်းနဲ့ကျွန်တော်တို့ကတော့အခုဆိုရင်ကျွန်တော်တို့ဒီလူလုံးမဲ့ဟာကိုတော့လူခွဲမရှိတော့ဘူးကျွန်တော်တို့စာထုတ်တယ်အဲ့တော့ဟာကတော့မဖြစ်သင့်ဘူးလို့ထင်တယ်သူတို့ခွင့်ပြုချက်ရမှပြင်းနေဆိုရင်လူလုံးမဲ့ဟာကိုတော့ကန့်သတ်နေတယ်လို့မဖြစ်နေဘူးလားအဲ့လိုပဲမြင်နေတယ်ကျွန်တော်တို့ဒုက္ခတွေကိုထောက်ပံ့ခွင့်ကိုပေးသင့်တယ်လို့ယူဆတယ်ကျွန်တော်တို့
လက်တလုံးမှာတော့စစ်ဖြစ်နေတဲ့6မြို့နယ်ထဲမှာယာယီဒုက္ခတွေစခန်းပေါင်းက46စခန်းတည်ရှိသွားပြီဖြစ်ပြီးတော့ကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေပါအပါအဝင်အခုနောက်ဆုံးအချိန်တွေကတော့ဒုက္ခသည်က 28,000 ကျော်ဖြစ်သွားပြီလို့စစ်ရှောင်စခန်းတွေထဲအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကဧပြီလဆန်းတုန်းကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆူမောင်ပြောပြသွားတာပါရှင်အခုတကြံတွဲမှာအပူချိန်မြင့်မားတဲ့အန်ဒီယကိုသတိထားကြဖို့လိုတဲ့အကြောင်းပြောပြခြင်းပါတယ်တကြံကာလအတွင်းရာသီဥတုပူပြင်းမှာဖြစ်ပြီးခရမ်းလွန်ရောင်ကြီးအန်ဒီယကိုသတိပြုကြဖို့မိုးစလာပညာရှင်တွေကအကြံပြုကြပါတယ်။ဒါအပြင်ဒီနှစ်အယ်နီညိုဖြစ်ပေါ်မှုကြောင့်မုတ်တုံအဝင်နောက်ကျနိုင်ပြီးမိုးခေါင်ရေရှားဖြစ်နိုင်လို့အစိုးရတာဝန်ရှိသူတွေဘက်ကပြင်ဆင်ထားတယ်လို့လည်းပြောပါတယ်။ဒီအကြောင်းတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင်
။မကြာခင်ရပိုင်းတွင်းမှာမြမရူရမဟာတကြံကြောက်တော်မှာဖြစ်ပါတယ်။တကြံကာလအတွင်းလဲပတ်ကြတဲ့သူတွေအနေနဲ့ယာဇီရုပူပြင်းမှုနဲ့ခရမ်းလွန်ရောင်ကြီးအနေနဲ့ရှိရာကြောင်းသတိပြုကာကွယ်သင့်တယ်လို့အကြံပြုကြပါတယ်။ခရမ်းလွန်ရောင်ကြီးနဲ့ပတ်သက်လို့မိုးစလပညာရှင်ဒေါက်တာဦးထွန်းလင်က
ကျွန်တော်အခုတွေ့ကြည့်တာတော့တကြံတလျှောက်ဆုံးကတော့ပူမယ်ဗျမိုးရွာဖို့ကိုမရှိဘူးနော်။အဲမိုးရွာဖို့ကမြောက်ပိုင်းတော့ပဲရှိတယ်ကိုကချင်နဲ့စကိုင်းကျဲအလောက်ပဲရှိတယ်ဗျနော်။ဆိုတော့ပူကြံကတော့တေချာပေါက်ရှိမှတေချာတယ်နော်အဲ့တော့ပူကြံညံ့တာရောခရမ်းတော်ရောင်ကြီးရောနှစ်ခုလုံးအနေရှိတာပေါ့အဲ့တော့ခရမ်းတော်ရောင်ကြီးကတော့နေ့လယ်နေခင်းနေမှာအဆိုးဆုံးပေါ့နေ့လယ်နေခင်းဆိုမနေ့7နာရီကနေနေ့လယ်7နာရီ3နာရီပတ်ဝန်းကျင်ကာကမှာခရမ်းတော်ရောင်ကြီးပြင်းဆုံးပဲနော်အဲ့တော့သူ့ရဲ့အကာအကွယ်ကတော့ပြင်းနိုင်ရင်တော့နေဘူးလည်းမနေနဲ့ပေါ့ဗျာနေရင်လည်းအကာအကွယ်နဲ့နေရမယ်အဲ့ဒီခုနပြောတဲ့ပို့ထုတ်ဆောင်တာတို့အင်းဒီလက်ရှိဝိတာတို့နော်လုံရှင်လိန်နာတို့မြန်မာမျက်စိကဝတဲ့မြန်မာတတ်တာတို့ဒါတွေလောက်ပို့လို့လို့ပေါ့ဗျာနော်ဟိုတမန်ပူဂျင်ကတော့ဂျူးကဝတာတော့ပူဂျင်ကဝတာတော့ပူဂျင်နဲ့မထမ်းပါပဲရမယ်ဗျာတခြားနည်းမရှိဘူးနော်ဟုတ်ကဲ့
ဒီနေ့မှာတော့အီကွေတာနီပစိဖိတ်တမုတ်တရာအရှိလေပိုင်းမှာရင်းနှွေးစီးကြောင်းကတဆင်ဖြစ်ပေါ်နေတဲ့အင်းဒီညိုဟာမြန်မာနိုင်ငံကိုတက်ရောက်ခဲ့တဲ့အတွက်ဒီနေ့မှာတော့မုတ်တုံအဝင်နောက်ကျမယ်လို့ပညာရှင်တွေကခန့်မှန်းပါတယ်မုတ်တုံဝင်နောက်ကျတဲ့အတွက်အပူချိန်များပြီးမိုးကောင်ရေရှားပါမှုတွေဖြစ်ပေါ်နိုင်တဲ့အတွက်အစိုးရဘက်ကကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ထားပါတယ်။ကြိုတင်ပြင်ဆင်မှုလုပ်ဆောင်တဲ့အပိုင်းနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်က
2016ခရီးကစပြီးတော့မာလီရဲ့အရာတွေကိုကျွန်တော်တို့စီအကူအညီတောင်းဝင်နေပြီးလေ။နောက်ဆုံးဟိုတစ်နှစ်ပတ်လုံးတော့လုပ်နေတာပါပဲ။ဒီနေ့လည်းခုတချို့နေရာတွေမှာလည်းကြီးသေးတို့လို့ရှင်စာဝေးပြင်နေ။နောက်ဆုံးလည်းကြီးရင်းကြီးကန်နေဒီကျွန်တော်ပြုပြင်တဲ့လုပ်ငန်းတွေလည်းလုပ်တော့တယ်ကျွန်တော်တို့စာနာတွေလုပ်တာတော့မဟုတ်ဘူးလေစာနာတွေလည်းသူကလည်းသူတို့လုပ်နေကြပါတယ်ကျွန်တော်တို့ဇာတိဥတု တောင်းလဲမှုနဲ့ဆက်ဆက်တဲ့နေရာဒီမှာဒီရှားတဲ့ extreme weather ပေါ့နော်ဒါတွေအတွက်ဟိုသဘာဝဘေးအန္တရာယ်တခုဒီလူတွေတိုက်ခိုက်ကြစားရတယ်ဆိုလို့ကျွန်တော်တို့တက်နိုင်တဲ့ဘက်ကဝမ်းဝမ်းဆောင်ရနေတာပါနော်
မြန်မာနိုင်ငံမှာအနီညိုဖြစ်စဉ်ဖြစ်ပေါ်ပြီးရာသီဥတုပူပြင်းတဲ့အတွက်လူသေဆုံးတာတွေရှိခဲ့ပါတယ်။နေအောင်ကြီးပူပြင်းပြီးခင်းလွန်ရောင်ကြီးအနေအကြောင်းအရေးပြားယောဂါတွေနဲ့မျက်လုံးနဲ့ပတ်သက်တဲ့ယောဂါတွေဖြစ်တတ်လို့အပူရှက်တာကြောင့်လူသေဆုံးတာတွေဖြစ်ပေါ်နိုင်ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာမြေဦးက
တော်များများအခုရန်ကုန်လိုနေရာမှာကျွန်တော်စီကန်းနေမှာအပူဒဏ်ကြောင့်လူသားရှိခုနေရာတော်များတယ်။အဲ့တော့အဆင်ကတော့အရေးပေါ်အဆင်တော်မရောက်သေးဘူး။အဲ့တော့ heat exhaustion ဆိုတာမျိုးပေါ့။ဒါပဲ exhaustion ကိုတော်စီမကူရင်နော်ဟိဆုတ်တော့ဖြစ်သွားတာပေါ့ဒီဆုတ်တော့ဆိုတော့အရေးပေါ်စီးအောင်တရမယ်နော်အုံနောက်တွေပါလေးပြစီသွားနိုင်ကြောက်ကတ်တွေပြစီနိုင်တယ်ပေါ့နော်အဲ့ဒါရောကျွန်တော်တို့မနစ်ကအရင်တော့ဒီဆုတ်ကြောင့်လူသေးတာကြီးကျွန်တော်ရှိခဲ့တဲ့စီးအောင်နေမှာအခုထိတော့ကျွန်တော်မကြားသေးဘူးဒါပေမဲ့အစိုးရကလည်းခုနကဒီပူရဲ့အိုက်တဲ့အချိန်ပေါ့နော်မနေ့ဆင်နိုင်အနေနဲ့လေးနာရီပြင်ဆက်ပါနေလို့ပါတော့လို့ဆိုနေတာရှိအောင်
ရာသီဥတုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအချိန်ရဲ့တပင်းကြီးသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနကလည်းကျန်းမာရေးဆိုင်ရာအသိပေးမှုတွေကိုအချိန်နဲ့တပင်းကြီးထုတ်ပြန်ပေးနေပါတယ်ခင်ဗျာ
။ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတဲ့ဘက်ကိုအလှည့်ပေးပါပါ။အမေရိကန်မိမြေလုံခြုံရေးဝန်ကြီးကတ်စတန်နီလ်ဆန်ကိုတနင်္လာနေ့ကရုတ်တရက်ရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်ထန်တဲ့ policy တွေချမှတ်ဖို့ပြင်နေပါဗျ။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပခါတွေပုံမဆိုးလာနေရာကြောင့်လူကြိုက်နေတဲ့ကလေးတွေကိုမိဘတွေနဲ့ခွဲထားတဲ့အစီအစဉ်ကိုပြန်အသက်သင်ရေးပြင်ဆင်ဖို့သမ္မတကစဉ်းစားနေတဲ့အကြောင်းအစိုးရအရာရှိတွေကပြောတာပါ။ဒီအကြောင်း VOA အင်ဗျူရောသတင်းတောက်ပက်စီဝီရာကူဆွာရာတင်ပြပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။တမနာထရမ့်ဆိုရကပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ policy တွေချမှတ်နေပေမဲ့လည်းဂွာတီမာလာ၊ El Salvador နဲ့ Honduras နိုင်ငံတွေမှာရင်ဆိုင်နေရတဲ့ဆင်းရဲမှုနဲ့ရာဇဝတ်မှုတို့ကနေထွက်ပြေးလာကြသူတွေဟာ Mexico ကိုဖြတ်ကျော်ပြီး American တဲကိုဝင်နိုင်ဖို့ကြိုးစားနေကြဆဲပါ။ February လထဲမှာတင်တိုင်းပြည်အနောက်တောင်ပိုင်းနေဆက်ဒေသတွေမှာရှစ်ပြောင်းနေထိုင်လို့သူ 86,000 လောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဒါကြောင့်လဲရုပ်ောက်ပွဲကာလအတွင်းနေဆက်လူညုံရေးကိုတိုးမြင့်ဆောင်ရွက်မယ်လို့ကတိပြုခဲ့တဲ့သမနာထွန့်ဟာအမိမြေလူညုံရေးဝန်ကြီးကာစတန်နီလ်ဆန်အပေါ်တိတိတသာစိတ်ပြက်လာနေတာကြောင့်သူ့ကိုယာရုကနေဖယ်ရှားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝန်ကြီးနီလ်ဆန်ကတင်းနှင်းလာနေမှာအခုလိုပြောကြားခဲ့ပါတယ
်။ I share the president's goal of securing the border. I will continue to support all efforts to address
နေဆက်ကိုလုံခြုံအောင်လုပ်ရမယ်ဆိုတဲ့သမနာရဲ့ရည်မှန်းချက်ကိုကျွန်မထောက်ခံပါတယ်။နေဆက်မှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲနဲ့လုံခြုံရေးပဋိပက္ခတွေအတွက်အတက်နိုင်ဆုံးဆက်လက်ပံ့ပိုးပေးသွားမှာပ
ါ။လောလောဆယ်မှာတော့အကောက်ခွန်တဲ့နေဆက်ဒေသကာကွယ်ရေးကော်မရှင်နာကေဗင်မက်အလီနန်ကိုနီလ်ဆန်နေရာမှာယာယီအစားထိုးခန့်အပ်မဲ့အကြောင်းသမ္မတထရမ့်ကကြေညာလိုက်ပြီးပုံမှုပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေး policy တွေချမှတ်ဖို့ပြင်ဆင်နေပါတယ်။ရွှေပြောင်းနေထိုင်လူသုံးမိသားစုတွေနဲ့သူတို့ရဲ့ကလေးငယ်တွေတတိတကြစီခွဲခြားထိန်းချုပ်ထားတဲ့ policy ကိုပြန်လဲကျင့်သုံးဖို့တမရကစဉ်းစားနေတဲ့အကြောင်းတမရအင်ဗျူရောလက်ထောက်ပြောခွင့်ရဟိုဂန်ဂစ်လီကပြောပါတယ
် The separation of families you know the president has said before he does not like that it's a horrible practice
မိသားစုတွေကိုတကွဲတပြားစီထားတဲ့ကိစ္စကိုတမရကလည်းမကြိုက်ဘူးလို့အရင်ကပြောထားမှုပါတယ်ဒါဟာမကောင်းတဲ့ကိစ္စပါဒါပေမဲ့ဒီနိုင်ငံတွေကိုဝင်လာခွင့်ရအောင်ကလေးတွေကိုအတုံးချနေတာတွေရက်တန့်ရေးလွှတ်တော်ဘက်ကလည်းလှုံ့ဆော်လို့ရတဲ့နီးလန်းတွေရှိပါတယ
်မိသားစုတွေကိုတကွဲတပြားစီထိန်းချုပ်တဲ့ policy ကိုတော့မနစ်အပီလာကနေဇွန်လအထိကျင့်သုံးခဲ့တာမှာတရားရုံးကအဲ့ဒီအစီအစဉ်ကိုပယ်ဖျက်ပေးခဲ့ရပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုအပေါ်ပြည်သူအများစုကကောင်းကင်ခဲ့ကြပြီးနိုင်ငံတဲဝင်လို့သူအရေးအတွက်လည်းရော့မသွားပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ပါတီဆွဲကင်းတဲ့မူဝါဒဆိုင်ရာဌာနကခရစ်စတိုဘယ်ရာမွန်ပြောတာကတော
့ In fact more individuals were coming here. So I think it's the administration trying to find ways to deter
ရလာရတဲ့လူကပိုတော့များလာပါသေးတယ်။လူတွေအမေရိကန်ကိုလာချင်စိတ်မရှိအောင်အစိုးရကလုံနေရလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ခက်တာကသူတို့ရဲ့မိခင်နိုင်ငံတွေကအခြေအနေတွေပြောင်းလဲမသွားဘူးဖြစ်နေပါတယ်။ဥပမာအကြမ်းဖက်မှုဆင်းရဲနှွမ်းပါမှုစတာတွေကိုမဖြစ်ရှင်းနိုင်သေးပါဘူး။ပြီးတော့ဒီလူတွေအတွက်တခြားရွေးချယ်စရာနည်းလမ်းလည်းဖန်တီးမပေးနိုင်ကြဘူးလေ
။နေဆက်ပြဿနာအတွက်သမ္မတရဲ့အရေးပေါ်အခြေအနေကိုကန့်ကွက်နေကြတဲ့အတိုက်ခံဒီမိုကရက်တွေကိုဒီကိစ္စနဲ့ပတ်သက်လို့သမ္မတထွန်းကအပြစ်ဖို့နေပါတယ်။
Unfortunately, Democrats have refused to close immigration loopholes.
Democrats ကလူဝင်မှုကြီးကြပ်ရေးမှာဖြစ်ပေါ်နေတဲ့ဟာကွက်တွေကိုမပိတ်လို့ကြပါဘူး။အဲ့ဒါကအဓိကပါ
။တရားမဝင်ဝင်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနဲ့နေဆက်ဂိတ်တွေကိုပိတ်ပစ်မယ်လို့ချင်းချောက်ပြောဆိုနေတာကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းပြန်ပြင်လိုက်ပါတယ်။ဒါပေမဲ့သတင်းပတ်ကွန်ပိုင်းမှာတော့ဒီပြဿနာကိုကင်တွယ်ဖြေရှင်းရေးပုံမှန်ပြင်းထန်တဲ့ policy တွေချမှတ်ဖို့ ူလူတွေကိုညွှန်ကြားချက်တွေထုတ်ပြန်ခဲ့တယ်လို့လူတွေလည်းနောက်ထပ်ဖြုတ်ပစ်ဖို့စဉ်းစားနေပါတယ်ခင်ဗျာ
ကိုစောင်းဝင်းလိုင်းပြောပြသွားတာပါရှင်သတင်းလွှာတွေဒီမှာပဲရန်နာပြီးတကြံတေးလက်ဆောင်အလှည့်ကြာရောက်လာပါပြီဒီညမှာတော့မြို့ကျော်မြိုင်နဲ့ထရီစီတို့ရဲ့တကြံဆိုတဲ့တခြင်းကိုရွေးချယ်ထားပါတယ်နားဆင်ကြရအောင်ပါရှင်ကျောင်းမြိုင်နဲ့ Tracy တို့တည်ဆူထားတဲ့အမှတ်တရတကြံတေးတချင်းကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းရေဒီယိုအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေထုတ်လွှင့်ပေးသွားမှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ American ရွေးကောက်ပွဲရုရှားရဲ့ဆော့ဖ်ဝဲမှုတွေနဲ့ပတ်သက်ပြီးအထူးဆောင်သံစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံလွတ်တော်ကိုတင်ပြရေးသမရထွန့်ရဲ့ဝင်ငွေစောင့်ထားတဲ့အမှတ်တမ်းများတွေလူသိရှင်ကြားထုတ်ပြန်ရေးဒီမိုကရက်ဘက်ကတောင်းဆိုနေပါတယ်ဒီတောင်းဆိုချက်တွေကို Republican တွေကဆန့်ကျင်နေသလိုသမရနဲ့သူ့ရဲ့ရှင်းနေတွေကလည်းခုခံပြောဆိုနေကြတာကြောင့် Washington နိုင်ငံရေးမှာငင်းခုံမှုတွေပိုပြီးပြင်းထန်လာမယ်လို့မျှော်လင့်ရပါတယ်မူလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့အချက်အလက်တွေဖုံးကွယ်ထားတဲ့အကြီးအကျယ်တီးဖြတ်ထားတဲ့အနစ်ချုပ်ဖော်ပြချက်တွေကိုပဲရှင်းနေကြဝီလျံဘားကထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်2016ရွေးကောက်ပွဲမှာသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးရေးမှုတွေနဲ့ရုရှားအကြမ်းပူးပေါင်းကြံစီခဲ့တာမရှိဘူးလို့ပြောထားသလိုသမ္မတအနေနဲ့တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်သလားဆိုတဲ့ကိစ္စမှာလည်းရှင်းနေကြဝီလျံဘားကအတိအကျပြောဆိုမထားပါဘူးဒါကြောင့်လဲအထက်လွှတ်တော်အမတ်မတ်ကဝါနာတို့လိုဒီမိုကရက်တွေကဘားရဲ့ရေးသားချက်တွေအပေါ်မကျေနပ်ကြပါဘူ
း What we're talking about here is basic transparencyLet's make sure the full Mueller report.
ကျွန်တော်တို့ဒီမှာပြောနေတာကအခြေခံအားဖြင့်ထင်သာမြင်သာရှိဖို့ပါ။မူလာရဲ့အစီရင်ခံစာအပြည့်အစုံအရေးကြီးတဲ့မှတ်တမ်းတွေထောက်လှမ်းရေးအချက်အလက်တွေလွှတ်တော်ကိုတင်ပြလာအောင်မဖြစ်မနေလုပ်ကြရပါလိမ့်မယ်။ American ပြည်သူတွေအနေနဲ့မြန်နိုင်သမျှအမြန်ဆုံးတည်ခွင့်ရှိရပါလိမ့်မယ်
။ Democrat အလွတ်တော်အမတ်ပရာမီလာဂျာယာပါလ်ကလည်း ABC ရုပ်သံကိုအခုလိုပြောပါတယ
် We have not seen a Mueller report we've only seen a Barr report so we're
Mueller ရဲ့စီရင်ခံစာကိုကျမတို့မတွေ့ရသေးပါဘူးဘာရေးထားတာကိုပဲတွေ့နေရတာပါဒီတော့အပြည့်အစုံသိဖို့ကျမတို့ဘက်ကခိုင်ခိုင်မာမာနဲ့ပြင်းပြင်းထန်ထန်ဆက်ဖိအားပေးရပါလိမ့်မယ
်အစီရင်ခံစာနဲ့ပတ်သက်လို့ဘာရဲ့အနစ်ချုပ်ဖော်ပြချက်လေးမျက်နှာပါရေးသားချက်တွေဟာထရမ့်ရဲ့အတွင်းလူတွေအပေါ်ထိကိုက်စေတဲ့အချက်တွေကိုတက်ညာပြီးရှော့ပေါ်ရေးထားတယ်လို့ယုံကြည်နေကြတာကြောင့်ပြည်ပခါကိုနောက်ထပ်မိမွေးပေးသလိုဖြစ်လာပြန်ပါတယ်။သမ္မတထရမ့်ကိုယ်တိုင်ကတော့အစီရင်ခံစာလူသိရှင်ကြားထုတ်ပြန်ရမယ်ဆိုတာပြောဆိုနေပါတယ်။ဒါပေမဲ့အပြည့်အစုံထုတ်ပြန်ရေးဟာသူဒါမှမဟုတ်တခြားသူတူဦးပေါ်မူတီတာမဟုတ်ပဲရှင်းနေကြကပဲဆုံးဖြတ်လိမ့်မယ်လို့ဆိုပါတယ်။သမ္မတထရမ့်ရဲ့ရှင်းနေဂျေးစကလောက ABC ရုပ်တံကိုအခုလိုပြောပါတယ်
The Attorney General pursuant to the regulations George makes the determination
ရှင်းနေကြကပဲစီးမင်းနဲ့အညီဘာတွေကိုအတိပေးမယ်ဘလို့ထုတ်ပြန်မယ်ဆိုတာကိုဆုံးဖြတ်မှာပါရှေ့ဆက်လှုပ်ဆောင်နေပါတယ်ခက်မြန်မြန်ဆောင်ရွက်မယ်လို့ကျွန်တော်ထင်ပါတယ
်ဒီတော့တွင် Republican တွေဘက်ကတော့ Trump ရဲ့မဲဆွယ်စီးရင်ရေးမှုတွေကိုစစ်ဆေးဖို့ဘယ်တော့ကဘလို့စခဲ့တယ်လဲဆိုတာမေးခွန်းထုတ်နေပါတယ် Republican အထက်လွှတ်တော်အမရန်ပေါ်ကအခုလိုဝေဖန်ပါတယ
် What we also need to know is how this
originated ဒီပြဿနာဘယ်လိုဆောက်ခဲ့ရလဲဆိုတာကျွန်တော်တို့သိဖို့လိုပါတယ်ဒါကအရေးကြီးပါတယ်အဲဒီမှာအာဏာရပါတီကနေအစိုးရအဖွဲ့ရဲ့ရန်ရဲကိုတုံးပြီးသမ္မတကိုပြန်စစ်ဆေးတဲ့အစင်လားသူတလဲခုတလဲလှုပ်တာမျိုးတွေမဖြစ်ဖို့လိုပါတယ
်ဒီတော့အတွင်းမှာပဲသမ္မတထရန့်ပြည်ထောင်စုအစိုးရကိုပေးထားတဲ့ဝင်ငွေကုန်တွေကိုသိကျင်တယ်ဆိုပြီးဒီမိုကရက်အောက်လွှတ်တော်အမတွေကတောင်းဆိုနေပါတယ်ဒီမိုကရက်အောက်လွှတ်တော်အမDankil de ga ABC ရုပ်တံကိုအခုလိုပြောပါတယ်
particularly in this case where you have a president that not only has
တမန်နဲ့မတူတဲ့အခြေအနေတစ်ခုကသမရကအကြီးအကျယ်ချမ်းသာနေတယ်နောက်သူရဲ့စီစဉ်ဥစ္စာတွေကိုကောက်ွယ်ထင်ချို့ဖို့ဆုံးဖြတ်ချက်တွေချပိုင်권ရှိနေတယ်ငွေကြေးကြိုးစီးပွားအတွက်အများပြည်သူတွေနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေပေါ်တက်ရောက်မှုရှိမရှိမေးခွန်းထုတ်ရပါလိမ့်မယ
်ဒီနေ့ခေတ်အမေရိကန်သမရတွေထဲမှာထရမ့်ဟာဝင်ငွေကုန်နဲ့ပတ်သက်ပြီးမထုတ်ပြန်တဲ့ပထမအဦးဆုံးသမရဖြစ်ပါတယ်ဥပဒေကြောင့်အရလဲဒီကိစ္စလှုပ်ဆရာမလိုဘူးလို့Republican တွေဘက်ကကာကွယ်ပြောဆိုနေပါတယ်ဒီလိုဝင်ွေကုန်တွေချပြဖို့တောင်းဆိုတာဟာ Democrat တွေရဲ့နိုင်ငံရေးအရာတမင်ထွန်းတဲ့မူဆိုပြီး Republican အထက်လွှတ်တော်အမတ် Chuck Grassley ကပြောပါတယ
် It's motivated by the Democrats intense dislike of this
သမရကမုန်းတဲ့ Democrat တွေရဲ့သွေးထိုးမှုတစ်ခုပါ2016ရွေးကောက်ပွဲမှာသူတို့သာသာလေးအနိုင်ရမယ်ထင်ပြီးမနိုင်ခဲ့လို့စိတ်ပြက်လက်ပြက်နဲ့တောင်းဆိုနေတာပါဒီသမရကိုဖယ်ရှားနိုင်အောင်နီလန်ပေါင်းစုံတွေးမိသမျှလှုံ့ဆော်နေကြတဲ့လောက်ရတွေပ
ါမူလာရဲ့အစင်ခန်းစာအပြည့်အစုံတင်ပြရေးကိစ္စရောသမရရဲ့ဝင်ငွေကွန်ထုတ်ပြန်ရေးကိစ္စရောနှစ်ခုစလုံးတရားရုံးချုပ်ရဲ့အဆုံးဖြတ်ကိုခံရနိုင်ခြင်းရှိကြောင်းပါခင်ဗျာ
ကို ဇော်ဝင်လိုက်တင်ဆက်ပေးသွားတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရောက်လာပါပြီအစီအစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမဆုမွန်တို့ရဲ့ဒါရိုက်လေးလိုင်းစပါတော့မယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့ energy အစိုးရရဲ့၃နှစ်တာအခြေအနေကိုကဲဖြတ်မှာဖြစ်ပါတယ်ပြောင်းလဲရမယ်ဆိုတဲ့ကြွေးကြော်သံနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ energy အစိုးရအာဏာယူလာခဲ့တာခု April မှာ၃နှစ်တင်းတင်းပြည့်သွားပါပြီ၃နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အခုကျွန်တော်တို့ဒီဒက်လီလိုက်စီစဉ်မှာသုံးသပ်ကဲဖြတ်ကြမှာဖြစ်ပါတယ်အဓိကပေါင်းရင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်ပထမတူကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘူသူနာဌာနကတာဝန်ရှိသူတွေဖြစ်တဲ့ဦးမျိုးရန်အောင်သိန်းလီလိုက်ပေါ်မှာရှိနေပါပြီနောက်တူကတော့နိုင်ငံရေးလှလာသူအရင် NDI အမတ်ဟောင်းတူလည်းဖြစ်ပါတယ်ဒေါက်တာတင့်ဆွေသူလည်းလီလိုက်ပေါ်မှာရှိနေပါပြီကျွန်တော်အရင်ဆုံးကိုမျိုးရန်အောင်သိန်းဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်သိန်းကြားပါလားခင်ဗျာ
ဟု
တ်ကဲ့ခုမျိုးရန်အောင်သိန်းအရင်ဆုံးတော့ကျွန်တော်ကနည်းအကောင်းမဲ့မြင်တဲ့ဟာနဲ့ချီးကန့်ကြပါတယ်အခု NDI အစိုးရ၃နှစ်တာကာလအတွင်းမှာ achievement တွေပေါ့နော်အောင်မြင်မြင်လုပ်နိုင်တာတွေရှိမှဆိုရင်ခုမျိုးရန်အောင်သိန်းဘာတွေများသုံးသပ်ထားတာဘာတွေများတွေ့ထားတာရှိပါလဲခင်ဗျဒ
ီလိုပစ်ဒီလိုကနာမခိုးပေါ့ဗျာဇာမနီအပတ်စံကိုဒီလိုတောင်ကြာတော့ချတာအကောင်းဆုံးချက်ပဲ
ဟုတ်ကဲ့န
ော်အဲ
အဲ့တော့လက်တွေ့မှာဒီနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောနောက်တစ်ခုကယူကောက်ပွဲမှာပြောခဲ့တဲ့ဂရီကူအနေနဲ့ပတ်သက်လို့စောင့်ဆောင်မှုတွေဘာတွေများလှုပ်ဆောင်နိုင်တာရှိပါလဲခင်ဗျာ
ဒီကောင်ဝမ်မတ်ကျလို့ခဲ့တဲ့ဂရီကူဂရီကူတွေကဆိုအကောင့်တွေပို့ဖို့ချူစားပါတယ်ဒါမှလည်းကျွန်တော်တို့လက်ရှိမှာပြီးကိုအုပ်ချုပ်နေတာကအစိုးရနှစ်ဖွဲ့ဖြစ်တယ်ဆိုတာကတော့ဒီမှာရင်းပယ်လို့မရဘူးထင်ပါတယ်တို့အစည်းအဝေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်သွယ်ပြီးတော့ကျွန်တော်အကောင့်တင်ပေါ်နေကိစ္စတွေရှိပါတယ်ဒါလက်ရှိတွေ့ရမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစိုးရနဲ့ပတ်သက်ပြီးတော့အကောင့်ဆုံးကျွန်တော်ကိစ္စတွေအစိုးရကဒီဒီကိုသိဆိုင်ရှိတယ်ဒီနဲ့ပတ်သက်ပြီးတော့ဒီဒီဒီမစိုက်တဲ့ကိစ္စတွေဆက်မစိုးပါစင်းရတိုင်းဝင်ကြည့်တော့လည်းမကိုထောက်ဆိုင်ပါရေပုံစံမျိုးအစပေါ်လေ။ဘာလို့ဒီဒီမှာဒီအတွက်ပဲမြင်နေရှိနေဆိုတော့အကောင်းဆုံးပြဆက်လာ။ဒီသူကိုမျက်နှာမူရဲ့အစိုးရပါဘူး။ကိုအချင်းချင်းပြင်မျက်နှာမူရဲ့အစိုးရမဟုတ်ပါဘူး။ကျွန်တော်မင်းကငါသိငင်ခြင်းမလို့။ငါမင်းသိငင်ခြင်းမလို့အဖက်စင်တူခြင်းမလို့အဲ့လိုမျိုးအစိုးရမဟုတ်ပါဘူးဗျ။အဲ့ဒါတော့အရင်အကောင်းဆုံးအချက်ပါ
။ Okay. လက်ရှိ
ဒီကတခင်ပြီးရအရှင်ဆိုရဲဟိုမှာအခြေခံတဲ့အချက်ပါ။
โอเคလက်ရှိပြောမယ်ဆိုရင်၃နှစ်တာဒီအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်ခဲကြီးမားဆုံးအခက်ခဲဆိုရင်ဘာလို့စိန်ခေါ်ချက်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျာ
ကြီးမားဆုံးအခက်ခဲပြောရင်တော့အစိုးရဖြစ်ပြီးအစိုးမင်းကြတာပေါ့ဗျာ
โอเคအဲ့ဒါကဘယ်လိုသဘောလဲခုနကပြောတဲ့အစိုးရနှစ်ရက်ရှိနေတဲ့သဘောကိုပဲရည်စူးတာလား
အစိုးရဖြစ်ပြီးအစိုးရမင်းကြတာဆိုတာကနိုင်ငံတော်အစိုးရဆိုတာကနိုင်ငံတော်ကိုအစိုးရလေလေအုပ်ချုပ်ခွင့်ရှိရမယ်လေ။နော်အုပ်ချုပ်ရေးဥပဒေကျူရင်သာပါတော့နော်အုပ်ချုပ်ရေးမနိုင်ပါကျွန်တော်ကတကယ်ကိုအုပ်ချုပ်ခွင့်ရှိရမယ်လေ။အခုကတကယ်ကိုအုပ်ချုပ်ခွင့်မရှိဘူး။အဲ့လိုအခြေအနေဖြစ်နေတာကို
ဟုတ်ကဲ့
ဆိုတော့အဲဒါအကြီးပါဆုံး challenge ပဲ
။ဒါပေမဲ့တကယ်လက်တွေ့မှာအုပ်ချုပ်ရေးအာဏာက NDI အစိုးရလက်ထက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်လိုက်ကလည်းဒီအစည်းအဝေးတွေကိုကြီးကြပ်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေလှုပ်ဆောင်နေတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ကိုလှုပ်နိုင်တဲ့ဘောင်တွင်းကကိုဘယ်လောက်ထိလှုပ်နိုင်ပါလဲခင်ဗျာဆိုလိုတာကကာကွယ်ရေးပြည်ထရေးလိုကိစ္စမျိုးတာထားပေါ့ခုနကကိုလှုပ်နိုင်တဲ့စီးပွားရေးလိုကိစ္စမျိုးတွေလူမှုရေးလိုကိစ္စမျိုးတွေနောက်ဒီကိစ္စတိုင်းသားဒီနဲ့ဒီစစ်ဆက်ရေးလိုကိစ္စမျိုးတွေပေါ့ညီငယ်ကိစ္စမျိုးတွေဘယ်လောက်ထိလှုပ်နိုင်ပြီးလို့ယူဆပါလဲ
ဒီလိုပြကိုတန်းညင်ဝါဒီဝိုင်းကိစ္စလို့လို့ရှင်မဘီစီဝိုင်းရဲ့သူဆန်နေအကြောင်းလဲဆိုတော့တော့ဆောက်လက်ပတ်နေတဲ့စီဝိုင်းရဲ့မျိုးစီဝိုင်းနဲ့သုံးရဒီတန်သာတော့ဖုတ်လို့ရလက်ပတ်နေကြားတယ်ဒီဝိုင်းနဲ့လက်ပတ်နေစီဝိုင်းရေပေါ့ကျွန်တော်စီဝိုင်းနဲ့ထက်မှာမျိုးစီဝိုင်းကိုမျိုးစီဝိုင်းကိုအပြတ်တက်နေနေပြီးတော့နိုင်ငံတော်ရဲ့တန်သာလည်းကိုထုတ်မရောတော့ဘူးဒါတစ်ချက်နောက်တစ်ခုကတော့ဒီပြီးခဲ့တဲ့စစ်ဆေးရပေါ့ပြီးခဲ့တဲ့ကျေးဇူးအရဆိုတာဒီဆောင်းကောက်ကူးစက်ဆောင်းကောက်စစ်စစ်ကဆန်အချစ်ပြည်စစ်စိုးမူခဲ့တဲ့ဒီပေါ်လူငယ်ရှင်တွေပေါ့အဲလူငယ်ရှင်တွေကရင်းနှီးနှံမှု ဒီမလောက်ကြဘူးအတက်ဒီမလောက်ကြဘူးတခုကရခိုင်ရင်းကရခိုင်ပြည်ပခါကြရခိုင်ပြည်ပခါကိုကျွန်တော်မူစက်ခံရတယ်အဲ့ဒါကြောင့်ငွေနဲ့ရင်းနှီးနေမှုတွေကိုကျွန်တော်မရရှိခဲ့ဘူးအဲ့လိုအခြေအနေတွေမှာကျွန်တော်ကစီးပွားရေးအရာစင်ကာမှုတွေပေါ့ကျုံတွေ့ခဲ့ရတယ်ဒီကအဖြစ်တော့စီးပွားရေးဆိုတာဗျာကျွန်တော်ကတော့လက်ပတ်နေတွေးလို့ယူပဲတွေးဆိုတာငွေပဲအဲ့ငွေကတော့ရှောက်ကြခဲ့တာငွေစီးပွားနေစင်စားတာထုံးနေပတ်စံနေဘာလဲကရခဲ့တဲ့ပတ်စံအဲ့ဒါကျွန်တော်မရှိခဲ့ဘူးအဲ့ဒါကိုကျွန်တော်ကြိုးကြတယ်အဲ့တော့ကျွန်တော်မေးချက်နဲ့မေးကောင်းကအဲ့ငွေစီးပွားနေကိုဆက်လက်ဆုံးလုပ်ခွင့်ပေးမှလားစင်စားတာဒီကိုဆက်လက်ပြီးတော့နိုင်ငံတော်နဲ့ကျိုးနေကိုဆက်ပေးခွင့်ပေးမှလားဆိုတဲ့မျိုးဖြစ်လာတယ
်ဟုတ်ကဲ့ခင်ဗျကိုမျိုးရံတော်တိတ်ဒီလဲမှာခဏနေဘူးပေါ့နေပေးပါဦးခင်ဗျာနောက်ပိုင်းမှာတော့ကျွန်တော်လူထောက်ခံမှုနဲ့ပတ်သက်ပြီးတော့ထပ်ဆွေးနွေးတော့ဖို့ရှိပါတယ်မိ мян တော့ဖို့ရှိပါတယ်ဒေါက်တာတစ်ဆွေဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာတစ်ဆွေအရင်ဆုံးမှာပဲဒီ NLD အစိုးရရဲ့3နှစ်တာကာလအတွင်းမှာ achievement တွေပေါ့သူစွမ်းဆောင်နိုင်တဲ့ဘာတွေများရှိတယ်လို့ဒေါက်တာတစ်ဆွေသုံးသပ်မိပါလဲ
ဟုတ်ကဲ့ဒါလို့ပြကျွန်တော်1962ကနေစပြီးတော့တက်လာလို့ရှိရင်အခု NLD တက်လာတဲ့အစိုးရဟာ3နှစ်ကာလဟာပြည်ကနေ90လောက်ကအုပ်ချုပ်တဲ့အစိုးရနဲ့မတူတဲ့အစိုးရတရက်အနေနဲ့ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်ယက်တည်နိုင်စွာရှိခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဒီအစိုးရရဲ့အုပ်ချုပ်နေမှုအာဏာကိုဘယ်သူမှဟိုအင်္ဂလိပ်စကားပြောရင် challenge လုပ်တဲ့အတန်နေတုံးနဲ့တော့မကြားခဲ့ရမယ်လေ NLD ဟာရှိနေတဲ့တည်ရှိနေတဲ့အချိန်နဲ့အမှန်ပေါ်မှာသူလုံနိုင်စွာရှိသလောက်လုံးနိုင်စွာရှိခဲ့တယ်လို့ကျွန်တော်ပထမအချက်အနေနဲ့မြင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ခင်ဗျ။အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိ NLD အစိုးရကသူ့လက်ထက်မှာရှိနေတဲ့အာဏာနဲ့ပတ်သက်ပြီးတော့နောက်တစုံတရာယူကောက်ပွဲမှာတော့ကဂတိကဝေးပြီးခဲ့တဲ့ကိစ္စတွေကိုဘလောက်များဆွမ်းဆောင်နိုင်ခဲ့ပါလဲခင်ဗျ။ဟ
ုတ်အဲ့ဒီအတိုင်းတာပြောရတာတော့နည်းနည်းခက်ပါခင်ဗျ။ဟိုရန်နှုံးပြီးဆွမ်းဆောင်နိုင်ခြင်းမရှိဘူးလို့တော့ကျွန်တော်ဝန်ခံမှာဖြစ်ပါတယ်။သို့တော့ဒီပေးခဲ့တဲ့ဂရီကိုတက်နိုင်ဆုံးတက်နိုင်ဆုံးပေါ့နေ့လရက်နှစ်ရှိသည်အနေနဲ့ကြိုးစားနေတယ်ဆိုတာကတော့ကျွန်တော်တို့အသိမှတ်ကြပါပါအောင်မြင်မှုအတိုင်းသာကပြောမှခက်ပြီးတော့ဒီကိစ္စကလည်းတခါတည်းပြီးသွားမှာမဟုတ်သေးပဲနဲ့သူကငါတို့သုံးနှစ်အတွင်းမှာဒါတွေလုပ်မယ်လို့ဟိုပေးခဲ့တဲ့ဂရီလည်းမဟုတ်ပဲနဲ့ဒီဂရီဒီကိုသူကဟိုကြိုးစားပြီးလုပ်မယ်ဆိုတော့ဂရီတိုင်းတော့ဟိုတည်တဲ့အစိုးရတည်းရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒါဆိုရင် NLD အစိုးရအခု3နှစ်တာကာလမှာအကြီးမားဆုံး challenge ပေါ့နော်အဓိကဆုံးသူ့အတွက်စိတ်ခေါ်ချက်လို့မြင်နေရှိမယ်ဆိုရင်ဘာလို့မြင်ပါလဲခင်ဗျအဲ့တော့တင်းဆွေ
ဟုတ်ကဲ့ကျွန်တော်မြင်မှန်းကတော့ဟိုအစ်စ်ပေါ်လာတဲ့လက်နက်ကန်တက်ခိုက်မှုတွေပေါ့နော်လက်နက်ကန်အဖွဲ့အစည်းတွေရောလက်နက်ကန်တက်ခိုက်မှုတွေနဲ့နိုင်ငံတကာကအရင်ရက်တောင်မှဆိုးတဲ့အရင်ကနေအဆက်ဖြစ်တဲ့ဖိအားတွေတွန်းအားတွေနောက်များစွာရင်ဆိုင်ခဲ့ရတာဟာဒီ NLD အစိုးရဟာဥသိမ်းစင်ဆိုးရတဲ့တောင်မှဟိုပို့ပြီးတော့ဆိုးတယ်လို့တောင်ကျွန်တော်ကမြင်နေခင်ဗ
ျဟုတ်ကဲ့တပ်ပေါ်နဲ့ဆက်ဆံရေးပိုင်းမှာကဘယ်လိုမြင်လဲခင်ဗျပထမအချင်းကြီးကနေပြီးတော့နောက်ပိုင်းမှာဆက်ဆံရေးကောင်းလာလားဆိုးလာလားဘယ်လိုများမြင်ပါလဲခင်ဗျဒီ3နှစ်တာကာလအတွင်းမှာ
ဟုတ်ကဲ့အဲ့ဒါလည်းပြောရတော့တော့ဖြစ်တယ်ခင်ဗျဒီတော့အောင်ဆန်းစုကြည်ကအဓိကဦးဆောင်ပြီးတော့ဒီတပ်မတော်နဲ့ဆက်ဆံရေးကိုဆောင်ရွက်နေတယ်လို့ကျွန်တော်မြင်တယ်။အစောပိုင်းမှာတော့ကဟိုတပ်မတော်ကို COE သဘောနဲ့အဲဆောင်ရွက်နေသလားလို့ထင်တာပေါ့နော်ဒါအထင်ပဲဖြစ်ပါတယ်။နောက်တစ်ခါအထင်နဲ့အဲ့ဒီအထင်ပေါ်မှာအဲ့လို COE လုံးလို့ဟိုအကျိုးရသည်သလားအကျိုးမဲသည်သလားဆိုတော့မေးခွန်းတော့ကြားထဲမှာတက်လာရဲ့ခင်ဗျ။အဲကြောင့်အခု3နှစ်တာပြည့်တော့လည်းပဲအဲ့ဒီလိုပေါ့ဒီတက်မတော်ပေါ်မှာအဲစီယူရတာလိုက်ရောရတာဥပပေါင်းဆက်ဆံရတာဟာ NLD ပါတီအစိုးရတစ်ခုလက်အတွက်မဟုတ်ဘဲနဲ့တိုင်းပြည်ရဲ့အကျိုးစီးပွားဟာတကယ်ပဲဟာလာဟိုအကျိုးမြတ်ရတာလားဆိုတော့မိကုံကတော့ဟိုဆက်ရှိနေသေးတယ်သို့တော့ကျွန်တော်မြင်တာကတော့အဲ့ဒီလိုမှမလုပ်ရင်ဒီတက်ဒီဆိုတဲ့အချိန်တည်းရဲ့အဲ့ချင်းကြီးကြီးရောက်အောင်ရောက်နိုင်မယ်ဆိုတဲ့အတွက် NLD ရွေးချယ်တဲ့လမ်းကတော့အောင်မြင်မှုအတိုင်းတားလည်းမေခွန်းထုတ်ချက်ရှိပေမဲ့လို့ဒါရွေးချယ်မှုမှန်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်ဒေါက်တာတက်ဆွေလေးလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တချို့သရရှင်တွေရဲ့စာတွေဖတ်ချင်ပါတယ်ချို့ဒီပါဝင်ဆွေးနွေးမင်းများလူတွေသရရှင်ချို့ဖုန်းနံပါတ်ပေးထားပြီးမယ်အခုကုတီခေါ်လို့မရသေးပါဘူးကျွန်တော်ဒါမှမဟုတ်ကျွန်တော်တို့ပို့ထားတဲ့ချို့စာတွေဖတ်ပြပါမယ်အရင်ဆုံးတန်းတန်းထေးဆိုတဲ့စာသူကတော့ရေးထားတာက အရင်ကထက်ပိုပြီးတော့ကြက်တဲဆိုးဝါးလာပါတယ်တဲ့ခွန်ခါကအမျိုးမျိုးဖြစ်လာပါတယ်တဲ့ထိရောက်တဲ့ကောင်းမွန်တဲ့အုပ်ချုပ်မှုတွေမတွေ့ရဘဲနဲ့တစ်မျိုးပြီးတော့တစ်မျိုးနှိမ့်ဆက်တဲ့အစိုးရအဖွဲ့ဝင်တွေတယောက်တစ်လှည့်စားလိုက်ဆင်းလိုက်တာတွေ့ရတော့မြန်မာနိုင်ငံကြီးကစတူဒီယိုဇီယာကြီးလာများအောင်ထင်ရပါတယ်တဲ့ဒါတော့တန်းတန်းထည့်ရအမြင်မှာနောက်ဦးကိုကိုအောင်ဆိုတဲ့လူကပေးစာပေးပါတယ်နံပါတ်၁ကုန်စည်နှုန်းတွေ၃နှစ်မှာ၃ဆကြီးလာပါတယ်တဲ့နံပါတ်၂ရခိုင်စစ်ပွဲတွေဖြစ်လာပါတယ်နံပါတ်၃တန်ဖိုးနဲ့အင်အားတွေမှာမြန်မာတိုင်းသားမဟုတ်တဲ့လူမျိုးကြောင့်တွေဖြစ်လာပါတယ်နံပါတ်၄တိုင်းနဲ့ပြည်နယ်တွေမှာတန်ဖိုးနဲ့အင်အားတွေမရှိဘူးနိုင်ငံခြားဝင်ငွေချီးပြီးတော့ရန်ကုန်ပြုပြင်မယ်ဆိုရင်နိုင်ငံခြားဝင်ငွေကဘယ်လောက်ထိပြင်ရမှာလဲတခြားတိုင်းပြည်နောက်တိုင်းနဲ့ပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့မစင်စားတော့ဘူးလားဆိုပြီးတော့ဥက္ကုကောင်မိကုန်ထုတ်ပါတယ်နောက်တစ်ယောက်ကတော့ကိုဇင်မင်းခန့်ပါသူရေးတာကတော့ပြောင်းလဲတဲ့တော့ကတော့ပြောင်းလဲနေပါပြီတဲ့နှစ်60အုပ်ချုပ်သွားတဲ့လူတွေတော်မှမပြောင်းလဲခဲ့သေးတာ၃နှစ်တာအတွင်းအုပ်ချုပ်ဝင်တဲ့တော့ပြောင်းလဲဖို့မဖြစ်နိုင်ပါဘူးတဲ့ဒါသူ့အမြင်သူ့ရဲ့အမြင်တွေကိုရေးသားတာပါကျွန်တော်အဲ့တော့ဒါနဲ့ဆက်ဆက်ပြီးတော့လူတွေရဲ့ထောက်ခံမှုနဲ့ပတ်သက်လို့ပါကျွန်တော်မေးချင်ပါတယ်အရင်ဆုံးကိုမျိုးရံအောင်တင်ကိုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့အဲကျွန်တော်တို့ဒီ၃နှစ်တာကာလအတွင်းမှာဝေဖန်တန်ဒီဒီနိုင်ငံရေးတုံ့သက်သူတွေရဲ့ဝေဖန်တန်တွေလည်းအမျိုးမျိုးရှိပါတယ်ခင်ဗျာလူထောက်ခံမှုကအနေဒီပေါ်မှာကြာဆင်းသွားလားဟုတ်တူလာလာဒေါက်တာအူကိုမျိုးရံတော်တည်းအမြင်သိချင်ပါလေအရင်ဆုံ
းအင်းကျန်သူတူဝါလာကျဆောဝါလာဆိုတော့ကျွန်တော်တို့အနေဒီခါဒီဒီကိုကိုစားကြည့်တယ်ညာတော့ဒီဒီကိုစားကြည့်တယ်ဆိုတော့ကဒီဒီကိုစားအဲတမတော်ရဲ့မဆိုင်တဲ့လုပ်ဝင်လုပ်နေတာကိုစစ်ဆောင်ပြီလေဆက်ပါဗျာနော
်ဟုတ်ကဲ့
ဆိုတော့ဒီဒီကအနေဒီကူစားစေပါဝင်ကြီးကူစားစေပါဒါကလည်းပဲဇကင်းကကျမခဲ့တဲ့ဇကုံကြီးကောက်ပွဲကသူသိခင်နေပါတယ်အဲ့တော့ဒီသူကအနေဒီကိုမချစ်မရတော့ဖြစ်တယ်မချစ်မရဆိုတာကအထူးသဖြင့်အနေဒီကိုဥစားတဲ့လိုက်ကိုသက်ကုန်အင်အားစုကြီးဖြစ်ပါတယ်နံပါတ်၁ကဂျပန်ဒီမိုကရေစီရမမနဲ့နိုင်ငံတကျအရှာသူတွေမမတော့မီဒီယာတွေမမလေးနိုင်တိုင်းတဲ့နိုင်ငံကရေစီဒီမမငါတိုင်းတဲ့နိုင်ငံပါစီပေါ့အင်းဒီကဂျုံစားခဲ့တယ်အင်းဒီကပုံအချင်းဒီဒါပေမဲ့အင်းဒီကမြို့ပိုင်ရာစီရေးဆိုတဲ့ကောင်းစင်အောင်မှာကျော့ကြောင်နဲ့အစီအပြောင်းတက္ကာတက္ကာတက္ကာကျိုးစားခြင်းနဲ့ခုနကျွန်တော်တို့ကိုအားပေးခဲ့တဲ့အခွင့်အရေးနဲ့ဝိကကလို့ဖြစ်လာတယ်။ဒါကတော့စံမတော်ကဘယ်လိုယူသားမှုရှိလဲဆိုတဲ့မျိုးကိုလည်းကျွန်တော်ကရှိရတယ်။ကျွန်တော်ဒီအစိုးရအဖွဲ့ဒီဒီရွေးချယ်တင်မောက်ထားတဲ့အစိုးရအဖွဲ့ဖြစ်တယ်။ဒီဒီအစိုးရအဖွဲ့ဖြစ်တယ်။ဒါကြောင့်မလို့ဒီဒီကိုမျက်နှာပုံချိုးပန်းနေတယ်။စံမတော်ကတော့အတူမျိုးပဲလား။ဒီမျိုးကိုကျွန်တော်ကရှိရတယ်။မတော်လဲဆိုတော့နိုင်ငံတော်လုံးကျုံရေးအတွက်တမတော်လိုအပ်တယ်ဆိုရှင်နိုင်ငံတော်မှာအရေးကြီးဆုံးမိခနိုင်ငံမှာလို့ဆိုရေးကြီးဆုံးဒီပညာရေးဖြစ်တယ်ထို့အတွက်ကြောင့်ပညာရေးဝန်ထမ်းတွေကိုလွတ်တော်ထဲမှာထားပြနေလို့ကျွန်တော်မြင်တယ်ခဲ့တာမျိုးပေါ့အဲ့တော့သကွေးဥစည်းချုပ်ကလက်စရရနူထားတဲ့ဆိုလို့ရှိရင်ပညာရေးဝန်ကြီးတွေလည်းအလားတူမရှိသွားတယ်မလို့မတော်လဲဆိုတော့တကယ်တမ်းကျတော့နိုင်ငံတစ်ခုကိုပြောင်းနေတာကလက်လက်မဟုတ်ဘူးပညာဖြစ်တယ်။အဲဒီတော့ပညာနဲ့ပြောင်းမလားလက်လက်ပြောင်းမလားဆိုမျိုးကိုကျွန်တော်ကရှိလာတယ
်။ဟုတ်ကဲ့
။ဒါတွေက philosophy တွေပါဒါပေမဲ့အတွေ့အကြုံနဲ့အချိန်တွေရှိတယ်။ဆိုတော့ကျွန်တော်တို့ဆရာနဲ့ပတ်သက်ပြီးတော့ရှင်းရလို့ရှိရင်ဒီကဲတုံးနဲ့အကျော်မှာတမတော်နဲ့သင်ပြောင်းလှုပ်ရှင်းလှုပ်ရှင်းလှုပ်ရှင်းနေပဲရင်ကျင်းပြည့်စင်လည်းမအောင်မီဝတ်ဆိုင်ဖရီဘတ်ခါလေးပဲအင်ဒီယာဂျာယာဂျမန်ခင်ရခုနဆရာပြောခဲ့တဲ့မျိုးပဲကရောပိုင်းပြစမှုဘုခင်ရဘုခင်ရလေလေမတောင်းနေဆိုတော့အဲဒီအင်ဒီကဒေါင်ဆန်းစစ်ကြီးကဂျောင်းဝင်ပြီးတော့မှဆံပြီးနေတာကိုပြီးတော့စီဝါရီရကြည့်လို့ရှင်လေပဲငါကလည်းပြန်နေတဲ့ရင်စီဝါရေးဝေစီဝါစီဝါရေးနော်ပြန်စားတာထုံးနေစီဝါရေးလည်းမရှိဆိုတော့စီဝါရေးစမှာလို့ဖြစ်လာတယ်။ထို့တူအရင်ဆက်ဆိုးရထစ်ကမွေးရခဲ့တဲ့ဆိုးနေဒီခေါခေါငှက်ရှိခေါသူတို့ကလည်းပတ်သက်ချုပ်ပြီးတော့ရင်းနှီးမပြုအဲ့လိုအရှင်နေကြရင်ဆိုင်နေကြမှာ။ဒါမနဲ့ ဒီအခြေအနေကအခုဒီမှာစတင်ကျော်လွှားနေပြီလို့ကျွန်တော်ပြောတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနည်းနည်းဝေဖန်သူတွေပြောတဲ့ဝေဖန်သူတွေဆွေးနွေးကြတဲ့ဝေဖန်လေးရှိကြတဲ့အချက်တစ်ချက်ကျွန်တော်မေးချင်ပါတယ် NLD အစိုးရကတဲ့အဓိကအုပ်ချုပ်ရေးပိုင်းဆိုင်ရာကိုကင်တွယ်တဲ့နေရာမှာလူရွေးချယ်တယ်ပေါ့နော်လူရွေးချယ်တဲ့နေရာမှာမကြိုက်ကြဘူးတချို့ကမကြိုက်ကြဘူးဆိုတော့အရင်ကလူဟောင်းတွေပါတာရှိတယ်နောက်တစ်ခုကလည်းရွေးချယ်ထားတဲ့လူပေါ်မှာမချိနဲ့ကြတာရှိတယ်ဒီပေါ်မှာဝေဖန်မှုတွေတော်များရှိပါတယ်အထူးဖြစ်ဝင်ကြီးအဖွဲ့တွေပဲဖြစ်ဖြစ်တိုင်းနယ်ပြည်နယ်မှာပဲဖြစ်ပြည်အောင်စုဆင်မှာပဲဖြစ်ဖြစ်အဲ့တော့ဒီရွေးချယ်မှုတွေပတ်သက်လို့မှန်ကန်သိလျော်မှုရှိမရှိဝေဖန်ကြတဲ့ပုံမှာကိုမျိုးရံအောင်သိဘယ်လိုမြင်ပါလဲ
မှန်ကန်သိတော့မှုရှိမရှိဆိုတာကကျွန်တော်အလုံးစုံမသိပါဘူးအမနဲ့တောင်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါကျွန်တော်အမြင်မှာပြောလို့ရှိရင်တော့ကျုပ်ရွေးချယ်မှုတွေကဂျိုခတ်ကြည့်လို့မြင်လေဗျာဂျိုခတ်ကြည့်ရွေးချယ်တော့နိုင်ငံရေးအမြင်ရှိပြီပေါ့နော်နိုင်ငံရေးအမြင်ရှိတော့မေစုပြောချင်တဲ့အဲတောင်းချင်တဲ့အကြောင်းပေါ်မှာတော့မကြောက်လောက်လို့ဆိုနေရဗျာအဲ့တော့ဂျိုခတ်ကိုရွေးရအတွက်ကိုကောင်းတဲ့အချက်ကတော့လူမျိုးကိုတိချကောင်းမို့ဆိုတော့လုပ်နိုင်တယ်။ဒီမှာကကောင်းဆုံးချုပ်တဲ့ကတော့ရှိနေမှာပဲ။လူငယ်သမားကိုရွေးလို့ရှိရင်တော့ကျုံမသိဘူးကြည့်လား။ကျုံမသိ။လူငယ်သမားလူရဲကံရဲတဲ့စက်ကားချက်တူတတိရှိတယ်ကကျုံမသိ။လူရဲကံရဲရှိတယ်။ဒါမင်းလူငယ်အတွေ့အကြုံရှိတဲ့အတွက်ကြောင့်အမှန်ရင်းနေရှိတယ်။ဒါမျိုးပေါ့။ကောင်းဆုံးချုပ်တဲ့ကတော့ရှိနေမှာပဲ
။ဟုတ်ကဲ့ခင်ဗျ။
ဒီပေါ်မှာကျွန်တော်ပြောလို့ရှိရင်တော့အဲ့ဒီမှန်နေပြောလို့မရဘူး။ကောင်းဆုံးကြည့်တော့ရှိမှာ
ကျွန်တော်ခုနကလူထောက်ခံမှုနဲ့ပတ်သက်ပြီးတစ်ဆက်တည်းမေးချင်တာကတိုင်းသားဒေသတွေကိစ္စပါတိုင်းသားဒေသတွေမှာပြောမယ်ဆိုရင် KIA ပြည်နယ်မှာဖြစ်တဲ့ကိစ္စမွန်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စဥပမာတရားကိစ္စမျိုးတွေကြောက်ရွံ့ဘုံကျုံဆန်းကြောက်ရွံ့ကိစ္စမျိုးတွေဒီပေါ်မှာတိုင်းသားတွေရဲ့ထောက်ခံမှုကြာဆင်းလာတယ်လို့သုံးသပ်ကြတာရဲ့ဝေဖန်ကြတဲ့ survey တွေမှာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီကနဲ့ပတ်သက်လို့ကိုမျိုးရံအောင်တင်ရဲ့အမြင်ဘယ်လိုရှိပါလဲတကယ်လာမယ့်2020ရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာ NLD ရဲ့ထောက်ခံမှုကရရလို့ရပါမလား
ကျွန်တော်မှပြောရတဲ့ချက်တွေရှိပါလေကျွန်တော်မှချက်တွေမှာအဲ့ဒီအဓိကမှာမေးပြီးဖြစ်ခဲ့တဲ့တော့နိုင်ငံတကာမှာရှာတူတွေတော့ဆက်သူဖွဲ့စည်းတွေတော့မီဒီယာတွေနိုင်ငံတိုင်းတိုင်းတိုင်းနိုင်ငံပေါ့ကြည့်လေတိုင်းတိုင်းနိုင်ငံတိုင်းတိုင်းနိုင်ငံဖွဲ့စည်းတွေစောင့်ရဖွဲ့စည်းတွေရဲ့တော့ဖွဲ့ချုပ်ကိုမင်းညွန်နေကြတယ်တော့ပုံအောင်ကြတယ်ပေါ့ဒါမင်းကောင်းဆုံးအမတန်ငင်းလေးအခုတည်းရှိရပါလေ။ဘုဒ္ဓတိရှိခဲ့လို့လည်းပဲဘလို့ချင်းလေးဖြစ်ခဲ့တာပဲ။ဆိုတော့ဒါပေမဲ့ကျွန်တော်ကချုပ်ပေါ့ငကြမှုကြည့်နေအောင်လိုက်နေတဲ့ကံတော့အဖို့ရှိတယ်။ဒီနိုင်ငံပေါ့ဒီပြေပေါ်ရှိတယ်ကောင်ပါ။ဥက္ကုထုံးတို့အဆက်ငင်းတွေအဆက်နဲ့ဒီလိုနိုင်ငံကိုတက်တာရှိတဲ့အဖို့ရှိတယ်တွေ့ရအောင်ဗျာ။ဒါအားကြောင့်ဆက်ပဲ။ကျောင်းတော်ကဇော်နေအဖို့ရှိတဲ့ကအတွေ့အော်ပေါ့ဗျာဆိုတော့ energy ကိုမကျန်နေတာစီကောင်းရှိနေလေဒါမင်း energy ကိုချက်ခံတော့မဟုတ်ဘူးတော့ financial အစိုးရနဲ့လက်တွဲဝင်မဟုတ်ဘူးဟုတ်တယ် energy မှာ financial ချက်တွေရှိတယ်တော့ပြည်ပြန်ပြန်ရှိတယ်ဒါကိုတိုင်းအနေကောင်းဆောင်တွေကိုအနေကောင်းဆောင်တွေကြီးရေးစားမိတယ်ဖြစ်နေပါဘူးအဲ့တော့တချို့မကျန်တဲ့ချက်တွေရှိနေတာကတော့စုံမခဲရမယ်။ဒါပေမဲ့နောက်ဆက်ရွေးကပွဲမှာဒီကိစ္စတွေပေါ်မှာကျွန်တော်ကတင်ရင်းစာရှိပြီးတော့မှလူမျိုးအလုံးမင်းဆိုတော့စမ်းမလို့ကျွန်တော်မြင်တာဗျာ။နောက်နေ့ဆက်မှာစမ်းမတော်ဝေါ့စ်ကန်ချိုးဘောစမ်းမတော်ကဒီကန်ချိုးပြောတဲ့အခါမှာဒီကန်ချိုးဆိုတာကစမ်းမတော်အစောလက်ထက်ကပေါ်ပေါ်ခဲ့တဲ့အဖွဲ့ဖြစ်တယ်။ဟုတ
်ကဲ့
။ဆိုတော့ကျွန်တော်ပြောမယ်။ကျွန်တော်ပြောမယ်เออเมชอกเก็บกินเมนูเนี่ยนี่แหละเมนูอุชุบบ่ว่ารู้กูเมนูดีบ่สรุปမျိုးลงมั้ยไอ้ตอนเออမျိုးเนี่ยนายเองเนาะอนาคตย้ายกูชูต้าเลยเว้ยตรงนี้เนี่ยครับ
โอเคကျွန်တော်ဒေါက်တာတစ်ဆွေကိုပြန်ပြီးလှည့်ပေးခြင်းပါလေကျွန်တော်တခုအချိန်နဲ့သိမရလို့လို့ပါအာဒေါက်တာတစ်ဆွေကတော့ NLD ရဲ့ရက်တီချက်တဲ့ပတ်သက်လို့ခုနကအခုရက်တီမှန်တယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ပြောမယ်ဆိုရင်မဟာဗျူဟာနဲ့ပတ်သက်လို့လက်ရှိ NLD လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တင်းဆွေရဲ့အမြင်သိကြပါလေခင်ဗျအစိုးအကောင်အဝေးပန်းပေါ့
ဟုတ်ကဲ့အပြောရဝေဖန်ရတဲ့ရှိတာအမှန်ပါပဲဒါကိုတော့ကျွန်တော်တို့ဝန်ခံကြပါတော့ NLD အလာတော့ကျွန်တော်တို့ဟိုဆိုးရွားတစ်ခုလို့ပေါ့နော်ဘရီဇာဝင်ညီကပေါက်လာတယ်လို့ပေါက်လာမှာမဟုတ်ဘူးဆိုရဲအယူဟိုဆိုးအမိန်ဟာမှန်ကန်စေဖြစ်တယ်မှန်ကန်တယ်လို့ NLD ကဟို ID တက်လာတယ်သူနဲ့တကဏီပြလိုက်ပါတယ်ဒီလိုတိလာခြင်းအဖြစ်ဝေဖန်သူတွေရောပြည်သူလူတွေရောတော့ကတိုက်ခတ်ပြုနေတဲ့တမတော်နဲ့ဂျက်မန်ရေးဒီရောဟာအာတကယ်အနေထားတရားအမှန်ကိုလူလူကတိလာတော့ချစ်ချောက်မဲ့လမ်းမှာအန်အဒီကဘလိုပဲအားနည်းချက်တွေရှိပြီပြည်သူလူတွေကပုံပြီးမှန်ကန်တဲ့အမြင်တည်ငြိမ်တဲ့ဆုံးဖြတ်ချက်အမြင်တွေကိုရှိလာတဲ့အဲတာဂတ်ကူကိုအန်အဒီတုံးနဲ့ကပြလိုက်တယ်လို့မြင်ပါတယ်အန်အဒီရဲ့မဟာပြိုဟာဆက်ပြီးသွားနေတယ်တိုင်းပြည်အတွက်တိုင်းပြည်ရဲ့အကျိုးစီးပွားကိုအခြေခံတဲ့အဲမဟာပြိုဟာကိုချထားပြီးတော့အဓိကကြတဲ့တိုင်းသားတွေနဲ့သွေးစည်းညီညွတ်ရေးတခြားရန်သူပြုနေတဲ့ဖွဲ့စည်းတွေနဲ့ပါသွေးစည်းညီညွတ်ရေးကိုအန်အဒီဟာပါတီဖွဲ့ကလေးကချထားပြီးတော့အခု၃နှစ်တော့မှလည်းတက်နေဆုံးကြိုးစားနေတဲ့တွင်ဒီမှာလူဟာကြောင်းစရာကြောင်းမရှိဘူးဒီတိုင်းပဲသူဆက်သွားလိမ့်မယ
်ဟုတ်ကဲ့
ဒီလောက်ကြီးရမာတာကြီးမာတာယူလို့ NLD ရောဘယ်လိုပဲပြည့်ပြည့်ချင်းယူကြမှာလို့ကြောင်းမြင်ပါ
ဟုတ်ကဲ့ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဒေါက်တာတစ်ဆွေပဲဆက်မိကြပါတယ်လူလူထောက်ခံမှုနဲ့ပတ်သက်လို့ပေါ့၃နှစ်တာကာလအတွင်းဒေါက်တာတစ်ဆွေဘယ်လိုများမြင်ပါလဲခင်ဗျဟု
တ်ကဲ့ထောက်ခံမှုဆိုတာဆာဗေးလို့ခေါ်တဲ့ဟာသူတည်တနာလောက်တာတောင်မှဟိုမန်ကန်တိုင်းတိုင်းမာတာမဟုတ်ဘူးခင်ဗျသူတည်တနာစာရင်းလောက်ပဲတန်ဖို့ရှိမယ်အဲ့နဲ့တော့မှဂျာဗက်ယူကပွဲနဲ့ဟိုဒီနေ့ရပုတ်တိုင်းအဲ့ယူကပွဲတွေရှိရှိခဲ့တော့ဂျာဗက်ယူကပွဲမှာကျန်တော့မဟုတ်ခဲ့တာပါပဲအဲ့နဲ့ဒီဒီရန်ကုန်တိုင်းရောကောင်းလို့ပေါ့လေအဲ့မှာ2020အတွက်အဲ့ဒီငန်းစားတွေအနေရကောင်းကောင်းရပြီးတော့လူလူထောက်ခံမှုဟာကြာမသွားဘူးဆိုရင်အဆင့်ကတော့ကျွန်တော်ဟိုအမခံရတယ်ဒါတော့ယုံကြည်တယ်ဆောင်ရမလို့လို့ဟု
တ်ကဲ့
Hello
channel ကြည့်ပါ Okay ခင်ဗျာကျွန်တော် daily life season အချိန်ဆီသွားလို့ပါပေါင်းစနွေးပေးတဲ့ဥမျိုးရန်အောင်တိတ်နဲ့တော်တော်တက်ဆွေနှစ်ဦးစလုံးကျေးဇူးတင်ပါတယ်ဆိုတော့ရှင်တို့လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုတော့ဒီမှာပဲကျန်းစာခွင့်ပေးပါ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်။အခုအင်ကာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုရှိနေချုပ်ဝီလျံဘားဟာအောက်လွှတ်တော်ပြည်သူ့ငွေစည်းကော်မတီမှအခုလက်ရှိအချိန်တွင်မေးမြန်းချက်တွေကိုဆက်ပြီးတော့ဖြေကြားနေပါတယ်။ကော်မတီဝင်လွှတ်တော်အမတ်တွေကမေးကြတဲ့မေးခွန်းတွေထဲ2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်အတူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအကံစာနဲ့ပတ်သက်တာတွေလည်းပါဝင်ပါတယ်။အမေရိကန်ပြည်တော်စုဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ့်ခေါင်းဆောင်ဖြစ်တယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကရှုတ်ချပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကိုအကြမ်းဖက်ဝါဒီအဖွဲ့ဖြစ်အမေရိကန်ကသတ်မှတ်ကြေညာလိုက်ပြီးနောက်တရက်မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။ပြည်ပအစိုးရတစ်ခုရဲ့အဖွဲ့အစည်းတစ်ခုခုကိုအကြမ်းဖက်ဝါဒီအဖွဲ့ဖြစ်အမေရိကန်ကသတ်မှတ်တာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနေဆက်မြေတျှောက်လှူရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုဆက်ကျင်တိုက်ခိုက်ဖို့အတွက်သူတို့နေမျိုးကိုအသုံးချခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဘယ်အကြမ်းဖက်အုပ်စုတွေကိုအကြမ်းဖက်အုပ်စုတွေကဘယ်သူဘဝဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။နိုင်ငံနေဆက်တျှောက်မှာလှူရှားနေတယ်လို့နှစ်ဖက်အစိုးရတွေအရင်ကပြောထားဘူးတာကတော့ရခိုင်လူမျိုးစုနဲ့တကိုင်းအဖွဲ့ AA နဲ့အကြမ်းဖက်ဝါဒီအုပ်စုအဖြစ်တရားဝင်သတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပုံမျိုးတူတက်မှုနှုန်းတွေဟာနှုန်းတွေနဲ့ပတ်သက်တဲ့အနာဂတ်အလားအလာကိုနိုင်ငံကငွေကြေးရမုံငွေအဖွဲ့ IMF ကရှော့ချခံမှန်းလိုက်ပါတယ
်။အင်ကာနဲ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32လိုင်းလက်မီတာ190တို့ကနေနာဆင်နိုင်ကြပါရစေ။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.